Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇန်နဝါရီလ30ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျွန်မစုမုံပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ပြူသေးနဲ့အတူကျွန်တော်ကြော်ကြော်သိမ့်တင်ညမှာပါ။ဒုက္ခဆိုရင်းနဲ့မွတ်စလင်နိုင်ငံ9နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်ထားတဲ့အမိန့်ပေါ်သမ္မတထရမ့်ကဒီကနေ့ဆက်ပြီးတော့ခုခံကာကွယ်ပြောဆိုပါတယ်။တနင်္ဂနွေနေ့ကလူကြံခံရလို့တည်ဆုံသွားတဲ့ရှင်နေကြီးဦးကိုနီရဲ့နာယီခန္ဓာကိုဒီကနေ့ညနေပိုင်းကရေဝေးအစ္စလာမ်တုတ်တံမှာလုပ်ပါတယ်။ဖိလစ်ပိုင်မှာလူအသေးပြောက်များတဲ့မွေးရေးစေဝါနေနေရေးစီမံချက်ကိုရပ်လိုက်ပြီလို့ရဲချုပ်ကကြေညာပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေနားဆင်ရမှာကတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ပါတီရဲ့ဥပဒေအကြံပေးရှင်နေဦးကိုနီလုတ်ကြံတက်ဖြတ်ခံရမှုမှာတတ်သူနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာကစုံစမ်းဖော်ထုတ်နေတဲ့နောက်ဆုံးရသတင်းတွေနဲ့အတူဖမ်းမိထားတဲ့တနသမဦးကြည်လင်းရဲ့ဇာတိရာကိုကိုယ်တိုင်သွားပြီးစစ်ဆေးခဲ့တဲ့ရဲမဘင်းကရဲမှုကြီးနဲ့ဆက်သွယ်မေးမြန်းချက်နောက်ပြီးတော့အခုလိုမျိုးဦးကိုနီလုတ်ကြံတက်ဖြတ်ခံလိုက်ရတဲ့အပေါ်မှာ
အခုလိုရုပ်ပြန်တက်ဖြတ်ခံလိုက်ရတယ်ဆိုတော့ဗျာကျွန်တော်တို့ကရှင်းဒီလောကအနေနဲ့မသာဘူးနော်ဥရီလောကဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်နော်အသုံခွန်ဆိုင်ချားရတဲ့ပြည်သူတွေပါဆုံးရှုံးတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
လူမှုနယ်ပယ်အသီးသီးကအမြင်သဘောထားတွေကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်နိုင်ငံနဲ့ဝင်ခွင့်ပိတ်ပင်ကန့်သတ်ထားတဲ့အမိန့်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကဆက်ပြီးတော့ခုခံကာကွယ်ပြောဆိုနေပါတယ်။ဒီအမိန့်ပေါ်ဥပဒေကြောင်းရရင်ဆိုင်သွားမယ်လို့လူ့အခွင့်အရေးအဖွဲ့တွေကခိုင်မာပြောထားပြီးနိုင်ငံတော်အမျိုးကြီးတွေမှာထောင်ပေါင်းများစွာသောလူတွေဆန္ဒပြကန့်ကွက်နေကြသလိုဒီမိုကရက်တွေကလည်းအမိန့်ကိုတားဆီးရေးဥပဒေပြဋ္ဌာန်းနိုင်မှုပြင်ဆင်နေကြပါတယ်။ပြဿနာတွေမရှိသလောက်အားလုံးအဆင်ချောနေတယ်လို့အမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကသူ့ကိုပြောတဲ့အကြောင်းဒီကနေ့မနေ့မှာ Twitter ကနေ Mr. Trump ကအတော်များများရေးပါတယ်။လေစိတ်တွေမှာဖြစ်တဲ့ပြဿနာကြီးတွေက Delta လေကြောင်းလိုင်းရဲ့ကွန်ပျူတာစနစ်ချိုးယွင်းတာကြောင့်ဖြစ်တာလို့လဲ Mr. Trump ကရေးပါတယ်။တောက်ကြနေကလက်မှတ်ရေးထိုးထုတ်ပြန်တဲ့အမိန့်အရဒုက္ခသည်တွေလက်ခံတာကိုရပ်ပေါင်း120ဆိုင်းငံ့ထားပြီး Iraq, Iran, Syria, Somalia, Sudan, Libya နဲ့ရေမြေနိုင်ငံတွေကလူတွေကိုအမေရိကန်နဲ့ဝင်ခွင့်မပေးဘဲရပ်ပေါင်း90ပိတ်ပင်ထားပါတယ်။ဒီအမိန့်အရလို့တာမှာအထူးသဖြင့်တော့အမေရိကန်လေစိတ်တွေမှာရှုပ်ထွေးဝေဝါးကုန်ကြတာပါ။အကျိုးပြည့်တွေမှာဆိုရင်အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားတဲ့ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်လက်မှတ်ရထားသူတွေကိုပြန်ဝင်ခွင့်မပြုခင်ထိန်သိမ်းပြီးတော့နောက်ထပ်စစ်ဆေးမေးမြန်းတာတွေတောင်းမှလုပ်ခဲ့ပါတယ
်။ကနေဒါနိုင်ငံ Quebec City မြို့ကပြည်တစ်ခုမှာတနင်္ဂနွေနေ့ကသနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်လူ6ဦးသေဆုံးပြီးတော့နောက်ထပ်8ဦးထိခိုက်ဒဏ်ရာရပါတယ်။ဒီပြစ်ခတ်မှုမှာတန်တရားရှိသူတို့ကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရကအမျိုးသမီးတို့ကပြောပေမဲ့လို့ဒီလူတွေဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာနဲ့ဘာကြောင့်အခုလိုလှုပ်ဆောင်ခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။ညနေခင်းဝတ်ပြုဖို့အတွက်လူတွေစုဝေးနေကြတဲ့အချိန်ဒီပြစ်ခတ်မှုဖြစ်ခဲ့တာလို့ကိဘအစ္စလာမ်ရင်ကျေးမှုစင်တာအကြီးအကဲကပြောပါရယ်လူ93ယောက်လောက်အဲ့ဒီနေရာမှာရှိခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကလည်းပြောပါရယ်အခုဖြစ်ရဟာမွတ်စလင်တွေအပေါ်အကြမ်းဖက်တိုက်ခိုက်တဲ့လုပ်ရဖြစ်တယ်လို့ဆိုပြီးကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူရိုကဒီပြစ်ခတ်မှုကိုရှုံချပါရယ်ကနေဒါနိုင်ငံဟာမတူကွဲပြားမှုတွေနဲ့ဘာသာတရားချင်းချင်းလေးစားတန်ဖိုးထားတဲ့နိုင်ငံဖြစ်တယ်လို့လည်းဝန်ကြီးချုပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်ကနေဒါရဲ့အမည်ပေါ်မှာလူမှုအသိုင်းအဝိုင်းအတွင်းမှာအခုလိုအထိတ်ပင်မဲ့လုပ်ရတွေကိုလက်ခံမှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ကပြောပါရယ်အခုပြစ်ခတ်မှုဖြစ်တဲ့ပလီမှာပဲ2016ခုနှစ်ဇူလိုင်လတုန်းကလည်းဝက်ခေါင်းတစ်ခုကိုလာချတာဖြစ်ခဲ့ပူပါရယ်တနင်္ဂနွေနေ့ကဒီဖြစ်ရဲ့အပြီးမှာပဲနယူးယောက်မြို့တော်ဝင်ဘီလ်ဒီဘလက်စီယိုကလည်းနယူးယောက်မြို့မှာရှိတဲ့ပလီတွေအတွက်အလုံးကျူကြီးတွင်းမြင့်ချထားမယ်အကြောင်းပြောဆိုထားပါရယ်ရှင
်ရေမြနိုင်ငံကအယ်ကိုင်ဒါစခန်တစ်ခုကိုစီးနင်းတိုက်ခိုက်တာမှာအမေရိကန်တပ်ဖွဲ့ဝင်တူဦးသေဆုံးပြီး3ဦးဒဏ်ရာသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါရယ်မိမိတို့ရဲ့အထူးတပ်ဖွဲ့ဝင်တူဦးသေဆုံးရတဲ့ပေါ်ဒူဘဲဝမ်းနဲ့ကြေဝဲရပါကြောင်းကမ္ဘာ့လေပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့တမှုဗိုလ်ချုပ်ကြီးဂျိုးဆက်ဖူထော့ကပြောပါရယ်ကမ္ဘာတဝန်းကပြည်မဲ့လူလူကိုချင်းချောင်းနေတဲ့အကြမ်းဖက်ဝါဒီတွေကိုနှိမ့်နှင်းတာမှာစွန့်လွတ်ရတာတွေတိတ်ကိုကြီးမားပါတယ်လို့ဗိုလ်ချုပ်ကြီးဖူထော့ကပြောပါရယ်အဲဒီစစ်စင်ရေးတွင်အယ်ကိုင်ဒါနဲ့အခြေဆက်ရှိတဲ့ဒေသတွင်းကလက်နက်ကိုင်14ယောက်ကိုတုတ်တင်လိုက်တယ်လို့အမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါရယ်အကြမ်းဖက်ဝါဒတံပြန်နေနေရေးအမေရိကန်ရေတပ် SEAL တပ်ဖွဲ့6ကအဲဒီစစ်စင်ရေးကိုလုပ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်စစ်စင်ရေးမှာပါတဲ့အမေရိကန်စစ်ဖက်ရဟယင်တစ်စင်းဟာအစင်းမှာဆက်ချိုရင်းပြကြခဲ့ပြီးနောက်ထပ်ဒဏ်ရာရတာတွေရှိခဲ့တာဖြစ်ပြီးတော့ရဟယင်ကိုလည်းဖျက်ဆီးခဲ့ရတယ်လို့ထုတ်ပြန်ကြမှာပြောထားပါဗျ။
အ IS ဆုံးရောက်အဖွဲ့ဟာစီးရီးယားနဲ့ယူရက်မှာအဆုံးရှုံးနေတဲ့ရင်ဆိုင်နေရပေမဲ့လေစီးရီးယားအရှေ့ပိုင်းကဒီယာအဇော်မြို့မှာတော့တမရဘယ်ရှာအာဆတ်ကိုတစ္ဆာခံတဲ့တပ်ဖွဲ့တွေအပေါ်အသာစီးရနေပါတယ်။မြို့တစ်လျှောက်မှာရပ်ပေါင်းများစွာတိုက်ပွဲတွေဖြစ်ထပ်ဖြစ်ပြီးတဲ့နောက်မဟာဗျူဟာကျတဲ့စစ်တပ်လေယာဉ်ကွင်းတစ်ခုကို IS တွေဝိုင်းထားနိုင်ပြီလို့ဒေသတွင်သတင်းတွေကပြောပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းစီးရီးယားစစ်သားနဲ့ IS အဆုံးရောက်ဒါဇင်ပေါင်းများစွာတိုက်ဆုံခဲ့ပါတယ်။ဒီရအစောစစ်တပ်လေရင်ကွင်းဟာအစိုးရကထိန်းချုပ်ခဲ့တဲ့နောက်ဆုံးနေရာဖြစ်ပြီးတော့လူနေရပ်ကွက်အများအပြားကတော့အစိုးရလက်အောက်မှာဆက်ပြီးတော့ရှိနေသေးပါဒီမြို့ဟာနံပါတ်2ဒီရအစောပြည်နယ်ရဲ့မြို့တော်ပါရင်းနယ်ထွက်တဲ့ဒီပြည်နယ်ရဲ့ဒေသအတော်များများကို IS တွေ2014ခုနှစ်ကတည်းကထိန်းချုပ်ထားခဲ့တာဖြစ်ပြီးတော့မြို့ကိုလုံးဝထိန်းချုပ်နိုင်ဖို့ရဟာအစိုးရအဖွဲ့ရဲ့မဟာဗျူဟာရည်မှန်းချက်တစ်ခုဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်မိုးဆူးတဲ့ရက်ကမြို့တွေကို IS လက်ထက်ကနေပြန်လည်သိမ်းယူပြီးတဲ့နောက်ဒီရအစောဟာသူတို့အတွက်နောက်မြို့တော်ဖြစ်တယ်လို့ဒီဝါရှင်တန်အခြေစိုက် New American Society အဖွဲ့ကအရှိအလယ်ပိုင်းရေးရာသုတေသီ Nicholas A. Harris ကပြောပါတယ် DIA Zone မှာအဆက်ဆူရကအခိုင်မာရှိနေတာကိုစီးရီးယားအရှိပိုင်းက IS အဖွဲ့လုံးဝလွတ်လွတ်လပ်လပ်လှုပ်ရှားနိုင်စွမ်းကိုချိန်ချောက်နေတယ်လို့သုတေသီ Harris ကပြောပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905လို့လည်းပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရားလွတ်တော်ရှေ့နေကြီးဦးကိုနေလိုကြံခံရတဲ့ဖြစ်ရပ်ပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ
်။လွတ်တော်နဲ့ပတ်သက်တာရှုတ်ချတာပါဗျာ။ပြင်းပြထန်တဲ့ရှုတ်ချတယ်။ပက်ပက်ဆဲဆဲရှုတ်ချတယ်
။ရှေ့နေကြီးဦးကိုနေဟာအင်ဒိုနီးရှားနိုင်ငံခီးစဉ်တစ်ခုကနေတနင်္လာနေ့ကပြန်ရောက်ပြီးအချိန်ပိုင်းတွင်မှာပဲရန်ကုန်လေးစိတ်မှာတနတ်သမားတူဦးကအနီးကပ်ပြစ်ခတ်လုကြံတဲ့အတွက်တေဆုံသွားတာပါ။အစ္စလမ်ဘာသာဝင်ဖြစ်တဲ့သူ့ရဲ့နာယီခန္ဓာကိုဒီကနေ့ညနေပိုင်းကရေဝေးတုတ်တန်အစ္စလာမ်တင်းကျိုင်းမှာလုခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဥကိုနီကိုပြစ်ခတ်လုကြံခဲ့သူကတော့မခင်ဖြစ်တဲ့အချိန်ကအနီးနားမှာရှိနေတဲ့အငှားရင်မောင်းသမားတွေရဲ့အကူအညီနဲ့ရတက်ဖွဲ့ကဖမ်းဆီးထားပြီးစစ်ဆေးနေပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့အသေးစိတ်အချက်အလက်တွေကိုသိမသိရသေးပဲလုကြံသူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကရှုပ်ရှုပ်ထွေထွေရှိနေသေးပါ။လုကြံသူကိုဝိုင်းဖမ်းပြီးတဲ့အငှားရင်မောင်းသူတွေကဥနေဝင်းဟာလည်းတနတ်သမားထပ်ပစ်တာကနေရတဲ့တိုင်ရာကြောင့်မနေ့ကပဲဆေးရုံမှာကွယ်လွန်သွားတာပါ။ဒီဖြစ်ရပ်ကိုနိုင်ငံရေးအရလူကြံမှုတစ်ခုဖြစ်လူအများပြားကသတ်မှတ်ပြီးပြစ်တင်ရှုတ်ချကြပါတယ်။တင်ဆုံးသွားတဲ့ဥကိုနီနဲ့ဥနေဝင်းတို့အတွက်များစွာစိတ်မကောင်းဖြစ်ရတဲ့ကြောင်းကနဦးစစ်ဆေးချက်တွေအရဒီဖြစ်ရပ်ဟာနိုင်ငံတော်မှာတည်ငြိမ်အေးချမ်းမှုပျက်ပြားစေဖို့ရည်ရွယ်ဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်တွေ့ရှိရတယ်လို့နိုင်ငံတော်သမ္မတရုံးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဥပဒေအကြံပေးတူဆုံရှုံရတဲ့အတွက်ကျန်းရေးသူမိသားစုနဲ့ထပ်တူထပ်မြဝန်းနေရတဲ့အကြောင်းနဲ့ဖြစ်စဉ်မှန်ပေါ်ပေါက်ရေးပြစ်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးနိုင်ရေးအတွက်လုံခြုံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တပ်မတော်ကောက်ဝေးဦးစီးချုပ်ယုံသတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။ဥကိုနီလုံခြံခံရမှုလူသက်သမားဘသူဆိုတာတွေနဲ့ပတ်သက်ပြီးတည်ထားရသမျှအခြေအနေအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံရဲ့အငင်းပွားဝယ်မှုရေးစီဝါနိုင်ငံရေးစစ်ဆေးမှုကိုဖိလစ်ပိုင်ရဲ့တပ်ဖွဲ့ကအဆုံးသတ်လိုက်ပါပြီ။ဂျာကိုရီးယားစီဝါရေးလုပ်ငန်းရှင်တဦးမူရေးတိုက်ဖျက်ရေးတာဝန်ရှိသူတွေရဲ့လက်ချက်နဲ့တည်ဆုံသွားပြီးတဲ့နောက်အခုလိုရက်ဆိုင်လိုက်တာပါ။ဖိလစ်ပိုင်ရဲ့ချုပ်ရဲ့အဆိုအရဖြင့်စိုးသွားသူတွေလို့ဆိုရဲအချစ်ပြတ်ချစားတဲ့ရဲတပ်ဖွဲ့တွေကိုဖယ်ရှားဖို့အတွက်ရဲတပ်ဖွဲ့တွေရှင်းလင်းတန့်စီအစီအစဉ်တစ်ခုကိုမူရနေနေရဲတပ်ဖွဲ့တွေကလှုပ်ဆောင်မယ်လို့ရဲချုပ်ရိုလန်ဒဲလာရူဆာကပြောပါရယ်ရဲတပ်ဖွဲ့ဝင်40ရာခိုင်နှုန်းအထိဟာအချစ်ပြတ်ချစားသူတွေဖြစ်တယ်လို့သမ္မတရော်ဒရီဂိုဒူတာတေကပြောဆွဆွဲပြီးတော့နိုင်ပိုင်းအတွင်းမှာပဲရဲချုပ်ဒဲလာရူဆာရဲ့ကြေညာချက်ထွက်လာတာပါပြီးခဲ့တဲ့နှစ်အောက်တိုဘာလကကိုရီးယားစီးပွားရေးလုပ်ငန်းရှင်ဂျီအစ်ကျူမနီလာမြို့တော်မှာတည်ဆုံသွားရတဲ့ဖြစ်ရပ်နောက်ဆက်တွဲအခြေအနေတွေကိုသမ္မတဒူတာတေရင်ဆိုင်နေရတာပါ။ကြီးရဲ့တည်ဆုံမှုအတွက်တန်တရားရှိတဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်ပေးဆွဲပြီးငွေတားမှုနဲ့ဆွဆွဲထားပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လမှာသမ္မတဒူတာတေအာနာရလာချိန်ကတည်းကမူရစေဝါရောင်းဝယ်ဖောက်ကွာမှုကိုရရဆက်ဆက်နှိမ့်နှိမ့်ဖြိုခွဲတာကနေလူပေါင်း 9,000 ကျော်တည်ဆုံခဲ့ရပြီပါပြီ။တည်ဆုံသူတွေဟာတရားနည်းလမ်းတကျရင်ဆိုင်ခွင့်မရကြဘူးလို့လူ့ခွင့်ရေးအဖွဲ့တွေကပြောပေမဲ့ရဲတပ်ဖွဲ့ကတော့အဲ့ဒီတည်ဆုံမှုတွေဟာရဲတွေအနေနဲ့ကိုကိုကိုခုခံကာကွယ်ရေးဖြစ်ရတာလို့ခြေပါထားပါရဲ့ရှင်
။ထိုင်းနိုင်ငံမှာသတင်းမီဒီယာတွေကိုဒီလိုင်းစင်ယူရမယ့်အစီအစဉ်အပါအဝင်သတင်းလွှတ်ခွင့်ကိုပိတ်ပင်ကတ်သတ်လိုက်မယ်လို့မြင်ကြတဲ့မီဒီယာပြုပြင်ပြောင်းလဲဥပဒေမူကြမ်းကိုပြန်ပြီးသုံးသပ်ဖို့ထိုင်းမီဒီယာဖွဲ့စည်းတွေကစစ်အစိုးရကိုဖိအားပေးနေပါတယ်။အစိုးရထိန်းချုပ်မှုကိုပိုတိုးလာမှာကိုစိုးရင်ကြတဲ့ထိုင်းမီဒီယာဖွဲ့စည်း30လောက်တနင်္လာနေ့ကစီဝေးပြီးဥပဒေမူကြမ်းကိုပြင်ဆင်ဖြစ်ဆက်ပေးဖို့နိုင်ငံတော်ပြုပြင်ပြောင်းလဲရေးဦးဆောင်အဖွဲ့ NSRA ကိုတောင်းဆိုပါတယ်။ဒီဥပဒေဟာထိုင်းနိုင်ငံရဲ့သတင်းလွှတ်ခွင့်မှာကြီးမားတဲ့အတားအဆီးဖြစ်စေမယ်လို့မီဒီယာအဖွဲ့တွေကပြောကြပါဗျာ။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီကနေ့ကျင်းပတဲ့မေဆက်ကြဝလာပြိုင်ပွဲမှာအသက်23နှစ်အရွယ်ပြည်သစ်နိုင်ငံသူအေရစ်မီတနရီကမေဆက်ကြဝလာဆုရသွားပါတယ
် You know I'm always touching the crown and say oh my god I have the crown on my head I don't believe it
တရဖူကိုကျမအမြဲတမ်းပဲကြင်ကြည့်နေပြီးတော့ဘုရားသခင်ငါကောင်းမှာတရဖူရောက်နေပါရောလားလို့ပြောမိပါတယ်မယုံနိုင်လောက်အောင်ပါပဲရှင်တကယ်ကိုအံ့ဩစရာကြီးပါအစ်စ်နိုင်အာအန်အားသင့်ပေါ်ရာဖြစ်ပြီးတော့အစ်စ်နိုင်မှာကျမငိုချင်မိပါတယ်ကျမတိတ်ကိုဂုဏ်ယူပါတယ်တကယ်ကိုပဲဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်လို့မေကဘာဆုယအိုင်ရစ်မစ်တန်နွေကပြောသွားတာပါမြန်မာနိုင်ငံကိုကိုစားပြုရှင်ပြိုင်ခဲ့တဲ့အသက်24နှစ်အရွယ်မြန်မာမေဆက်ကြဝလာထက်ထွန်းကတော့ National Costume လို့ခေါ်တဲ့ဒီနိုင်ငံအထိမ်းအမြတ်ဝတ်ဆုံပြိုင်ပွဲမှာဆုယခဲ့ပါတယ်ထက်ထွန်းကဒီရုပ်သေးမင်းလေးဝတ်ဆုံနဲ့ကပြဖြောပြပြီးတော့ပြိုင်ပွဲဝင်ခဲ့တာဖြစ်ပြီးဖြစ်ပါတယ်ဒီပြိုင်ထားပြီးသမျှမက်ဆက်ကြဝလာပြိုင်ပွဲမှာမြန်မာနိုင်ငံအနေနဲ့အခုလိုဝစ်ဆုံရတာဟာပထမဆုံးဖြစ်ပါတယ်2010ပြည်နှင်ဟေတီငလင်ဘေးဒဏ်ခံခဲ့ရတဲ့ဒီအသက်25နှစ်အရွယ်ဟေတီမက်ဆက်ကြဝလာဟေတီရကယ်ပယ်လီစီယာကတော့ဒီပထမဆုံးအသက်23နှစ်အရွယ်ကိုလံဘီယာမက်ဆက်ကြဝလာအန်ဒရီယာထိုဗာကဒုတိယဆုံးအသီးသီးရသွားပါတယ်ဒီပွဲမှာနိုင်ငံနဲ့ဒေသ85ခုကိုကူစားပြုတဲ့မက်ဆက်ကြဝလာတွေဝင်ရောက်ရှင်ပြိုင်ခဲ့ကြတာပါရှင်
The Voice of America, VOA. နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော်ကြော်သိနေမက်ခင်ဖြူဖြူတို့ကတင်ပြပေးကြတာဖြစ်ပါတယ်ရှင်။ VOA ကနေတနင်္လာညကျန်းထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာတွေမှာနှာစင်နိုင်ကြပါရှင်။အရင်ဦးဆုံးနောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါတယ်။တနင်္ဂနွေနေ့တုန်းကလေးစိတ်မှာဥကိုနီကိုတနက်နဲ့လှုပ်ကြံတက်ဖြတ်ခဲ့သူဟာစကိုင်းတိုင်းရင်းမပင်မြို့နယ်ဆိုင်လျားကျေးရွာမှာနေထိုင်သူတဦးဖြစ်တဲ့ဆိုတာကိုစကိုင်းတိုင်းအစိုးရကအတည်ပြုလိုက်ပါတယ်။တရခန်မိသားစုဝင်တွေဟာအဲ့ဒီရွာမှာနေထိုင်ပြီးတော့တရခန်ဟာလွန်ခဲ့တဲ့6လလောက်ကနေစပြီးအဲ့ဒီရွာကထွက်သွားလို့မိသားစုတွေအနေနဲ့သူဘယ်မှာလဲဆိုတာမသိဘူးလို့ထွက်ဆိုထားပါတယ်။တရခန်ဟာဖျားခိုးမှုနဲ့နှစ်ရှည်ထောင်ကျခဲ့သူဖြစ်ပါတယ်။တရခန်စီကတွေ့ခဲ့ရတဲ့မှတ်ပုံတင်အရာမန္တလေးလိပ်စာကိုဖော်ပြထားပေမဲ့မန္တလေးမှာနေထိုင်သူမဟုတ်တယ်လို့မန္တလေးသားမဟုတ်ကြောင်းလဲမန္တလေးတိုင်းရဲမှုကအတည်ပြုပါတယ်။နောက်ဆုံးရသတင်းအပြည့်အစုံကိုမတ်မေခါကဆက်သွယ်မေးမြန်းထားပါတယ်
။အာနာယ NLD ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတဦးလည်းဖြစ်ရှေ့နေကွန်ရက်ရဲ့ဦးဆောင်သူတဦးလည်းဖြစ်တဲ့တရားလွှတ်တော်ရှေ့နေဥကိုနီဟာမနေ့ညနေပိုင်းကရန်ကုန်လေစိတ်မှာတနက်နဲ့လှုပ်ကြံပစ်ခတ်ခံရပြီးတည်ဆုံသွားခဲ့ရပါတယ်။တရက်ခန့်ကိုအခင်းဖြစ်နေရမှာအငားရင်မောင်းတက်ဆီဒရိုင်ဘာတွေနဲ့ပြည်သူတွေဝိုင်းဖန်ပေးတဲ့အတွက်လက်ရဖမ်းဆီးနိုင်ခဲ့ပါတယ်။နောက်ဆုံးသိရချက်ကတော့တရက်ခန်ဟာစကိုင်းတိုင်းရင်းမာပင်မြို့နယ်ဇိုင်းလျာကျွရွာမှာနေထိုင်သူတဦးဖြစ်ကြောင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကအခုလိုအတည်ပြုချက်ပေးလိုက်တာဖြစ်ပါတယ်
။မှန်လေဟိုပေါ့6သားလောက်ကနေခဲ့တယ်ဟုတ်လားအခုတော့သူမနေတော့ဘူးသူ့မိနေနေတယ်လို့ကြားပြရတယ်။မလေးမနေတယ်ဆိုပြီးတော့မလေးမစကသူတို့တဲတဲကိုဝဲချလို့မရသေးဘူး။2003ခုနှစ်ကဖះဘုရင်ဘက်မှာဖះကိုမှုနဲ့သူဖားခံရဘူးတဲ့ဟိုကို6နှစ်3ခုဆိုတော့28ကြာတယ်လို့ကြားပြရတယ်အဲ့ဒါကို7နှစ်လောက်နေပြီးတော့လူငင်းချမ်းသာကိုနဲ့လွတ်လာတယ်လို့ကြားပြရတယ
်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကအတီးပြုတ်ပြောကြားခဲ့ပေမဲ့မေးမြန်းစုံစမ်းနေရဆဲဖြစ်တာမို့တခြားဘယ်အကြောင်းအရာကိုမှထပ်မံအတီးပြုတ်ပေးလို့မရကြောင်းတရားခန်ဟာအမြဲတမ်းနေထိုင်သူမဟုတ်ပဲလွန်ခဲ့တဲ့2နှစ်ထောင်ကထွက်လာမှသာပြန်လည်ရောက်ရှိလာသူတဦးဖြစ်ကြောင်းသူကပြောပြပါတယ်မနေ့ကတရက်ခန်ဖန်းစီရမိချိန်မှာတရက်ခန်စီကတွေ့ရှိခဲ့တဲ့မှတ်ပုံတင်အရာတရက်ခန်နာမည်ဟာဦးကြည်လင်းဖြစ်တယ်လို့ရဲမှတ်တမ်းတွေမှာဖော်ပြခဲ့ပါတယ်မှတ်ပုံတင်မှာမန္တလေးလိပ်စာကိုဖော်ပြထားတာကြောင့်မန္တလေးတိုင်းဒေသကြီးဘက်ကမှတ်ပုံတင်ပါလိပ်စာကနေတဆင့်လိုက်လံစစ်ဆေးခဲ့ပေမဲ့တရက်ခန်ဟာမှတ်ပုံတင်ပါလိပ်စာမှာနေထိုင်သူတဦးမဟုတ်တယ်လို့မန္တလေးသားတဦးလည်းမဟုတ်ကြောင်းဒီကနေ့နေ့လယ်ပိုင်းကမန္တလေးတိုင်းရဲမှုဥဟန်ထွန်းကမီဒီယာတွေကိုတွေ့ဆုံကအတည်ပြုပြောဆိုခဲ့ပါတယ်
။သူကဒီရက်ကွက်မှာနေထိုင်ခဲ့တဲ့လူမဟုတ်ဘူးဆိုပြီးတော့ပြည်ပြရအောင်။အဲ့တော့ကျွန်တော်တို့ကထပ်မံစုံစမ်းကြရအဲ့မှာဒါဒေသခံတွေဟိုငငယ်နေကလွန်ခဲ့တဲ့နှစ်ပေါင်း20 30လောက်တည်းကနေခဲ့တဲ့လူတွေရဲ့မေးမြန်းကြရဒီလိုကိုလည်းအဲ့ဒီရက်ကွက်ထဲမှာကျွန်တော်တို့ကမြင်ဘူးတယ်လို့သိဘူးတယ်လို့လူတွေကနေပြောမှာဒါပြောတာမရှိပါဘူး။ဒီမှတ်ပုံတင်ကိုကြည့်တဲ့အခါမှာဒီမှတ်ပုံတင်စတင်လုံးစင်ကာလတုန်းကကျွန်တော်တို့နှစ်ကာလပိုင်းခြားနဲ့ပြောမယ်ဆိုတော့1999 2000ခုနှစ်လောက်တုန်းကလုပ်တဲ့မှတ်ပုံတင်အမျိုးအစားပြည်ပြီးအဲ့ဒီကာလမှာဒီရက်ကွက်ဒီအကွက်အမှတ်ကြီးတွေကနေပြီးတော့မှလုပ်သွားတယ်လို့ကျွန်တော်တို့ယူဆဒီကျွန်တော်တို့ပြောနိုင်တာတစ်ချက်ကတော့ဒီလူကမန္တလေးကမဟုတ်ပါဘူး
တရားခံကိုစစ်မေးနေတဲ့ရန်ကုန်တိုင်းရဲတပ်ဖွဲ့ဘက်ကတော့စစ်ဆေးမှုနဲ့ပတ်သက်လို့ဘာမှထုတ်ပြန်ထားခြင်းမရှိသေးပါဘူး။နိုင်ငံတော်ပြုရင်ပြောင်းလဲရေးလုပ်နေတဲ့အချိန်ဖွဲ့စည်းပုံအခြေခံဥပဒေပင်စင်ရေးအပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလှုပ်ဆောင်ခဲ့တဲ့ရှေ့နေကြီးဥက္ကုဏီကိုဘာရည်ရွယ်ချက်နဲ့အခုလိုလှုပ်ကြံတက်ဖြတ်ခဲ့ရသလဲဆိုတဲ့အဖြေကိုအခုချိန်ထိတရားခံကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။နိုင်ငံတော်သမ္မတရုံးကနေဒီကနေ့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာတော့ကနေဦးစစ်ဆေးချက်တွေအရနိုင်ငံတော်အတွင်းတည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေဖို့ရည်ရွယ်ဆောင်ရွက်တာဖြစ်နိုင်ကြောင်းဒီလှုပ်ကြံမှုအပေါ်တုံ့တက်လိုက်ပါတယ်။တမရော်ဘက်ကလည်းဥပဒေအကြံပေးဥက္ကုဏီတိတ်ဆုံးမှုနဲ့ပတ်သက်လို့ဖြစ်စဉ်အမှန်ပေါ်ပေါက်ရေးပြစ်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးနိုင်ရေးအတွက်လုံခြုံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သတင်းထုတ်ပြန်ထားပါရယ်။မနေ့ကပြစ်ခတ်မှုကြောင့်ဥက္ကုဏီအပြင်တရားခံကိုကူညီဖမ်းပေးခဲ့တဲ့တက်ဆီဒရိုင်ဘာကိုနေဝင်းမှာအသက်ဆုံးရှုံးခဲ့ရပါရယ်။ဒီကနေ့မှာတော့ဥက္ကုဏီကိုရေဝေးမှာဂူသွင်းတကြူခဲ့ပါရယ်။ကိုနေဝင်းကိုတော့မနက်ဖြန်မှာတိုင်းအစိုးရအစီအစဉ်နဲ့တကြူသွားမှာပါ။ဒီကနေ့နေ့လယ်ပိုင်းမှာတော့ရန်ကုန်စစ်တိုင်းမှုဗိုလ်ချုပ်မျိုးစော်သိန်းကဥကိုနီအိမ်နဲ့ကိုနေဝင်းအိမ်တို့ကိုသွားရောက်ခါနှစ်သိမ့်ခဲ့ပါတယ်ရှင်
။မတ်မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဥကိုနီကိုရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာတနက်နေ့ပြစ်ခတ်လုကြံခဲ့သူဟာစကိုင်းတိုင်းရင်းမပင်မြို့နယ်ဆိုင်လျားကျေးရွာကဖြစ်တယ်ဆိုတာကိုဒေသဆိုင်ရာအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ရှင်နေကြီးဥကိုနီကိုတနက်နေ့ပြစ်ခတ်လုကြံခဲ့သူဟာရင်းမပင်မြို့နယ်ဆိုင်လျားရွာမှာရှိတဲ့ဇာတိအသက်53နှစ်အရွယ်ဦးကြည်လင်းဖြစ်ပါတယ်။ဦးကြည်လင်းရဲ့လက်ချက်ကြောင့်ရှေ့နေကြီးဦးကိုနီနောက်သူ့ကိုဖမ်းဖို့ကြိုးစားခဲ့တဲ့အငှားရင်မောင်ဦးနေဝင်းတို့တည်ဆုံခဲ့ရတာပါတနတ်သမားဦးကြည်လင်းရဲ့ဇာတိရွာဆိုင်းလျားကိုကိုရိုင်းသွားရောက်ပြီးတော့စစ်ဆေးခဲ့တဲ့ရင်းမပင်ရဲမှုကြီးဦးမြင့်သိန်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်
ရဲမှုကြီးဦးကြည်လင်းကရဲမှုကြီးတို့မြို့နယ်ရလို့ကျမတို့သိထားပါတယ်အဲ့ဒါသူ့အကြောင်းလေးသိချင်လို့ပါ
သူ့ဇာတိရွာအဲ့ဒါကတော့လေ
ဟုတ်ကဲ့
ဘောပိုင်းတော့သူမင်းလေးကကြာသွားပြီ
ဟုတ်ကဲ့ရှင်အဲ့တော့အခုရဲမှုကြီးတို့သွားပြီးတော့စစ်တယ်ပြောပါလေသူ့ရွာကိုဆိုတော့ဘာလို့များတွေ့ပါလဲရှင
်မတွေ့ပါဘူးကျွန်တော်တို့ကဟိုလက်နက်ကြီးရန်လိုဘာလို့ဥပဒေနဲ့ပစ္စည်းတို့ကျွန်တော်တို့အရင်ကမှပြည်နယ်ကိစ္စနဲ့ပတ်သက်တဲ့တမရီကြီးလက်နက်ကြီးတွေ့တော့ဆက်များတွေ့လို့မလားဘာတကြည့်တာပ
ါဟုတ်ကဲ့ဆိုတော့သူ့မိသားစုရောရှိပါသလားရှင်ရဲမှုအဲ့ဒီရွာမှာ
ဟုတ်ကဲ့ဟုတ်ကဲ့ရှိပါတယ်သူ့မိသားစု၄၆ယောက်လောက်ရှိတယ်အဲ့တောင်ရလုတ်ကြိုက်စားတော့ကြလာ
သူတို့ကရောဒီလူနဲ့ပတ်သက်ပြီးတော့ဘာများရဲမှုကြီးတို့ကိုသတင်းပေးနိုင်ပါလဲ
တဲ့ရမ်းနေတယ်တရားဖားတာပြီ
ဟုတ်ကဲ့ဟုတ်ကဲ့ဒီလူကဘာလုပ်လဲဒီလူကဘာချောင်လုပ်တယ်ဆိုတာဒီဥကိုနီကိုတတ်ရတဲ့အကြောင်းရင်းဒီလိုတစုံတစမျိုးများသိခဲ့ရတာမျိုးရှိပါသလားရဲမှု
မရှိမရှိသူကအိမ်နဲ့မတည့်ဘူးအိမ်မှာသူကအဲ့ဒီပတ်စံတောင်းလို့ပကြာတောင်းတော့လည်းမတောင်းတော့လည်းတုံးတော့လည်းအဲ့ဒီခလနာပတ်စံတောင်းတော့ဟိုအဲ့မသိချင်ဒီနေ့ခဏစကားများတယ်အိမ်မှာလို့ရှိရင်လည်းသူနဲ့ပြေးပြီးအဲ့စကားမပြောဘူးဇာဖြစ်တယ်အဲ့လိုဒီလိုအကြောမဝင်တာသူ့အရာမိသားစုကဟာ
ဟုတ်ကဲ့
ပြီးတော့အဲလေယာဉ်လုံလောက်ဝင်มาပဲနေတာများတယ်သူ့မိသားစုက
तू อ่ะအဲ့ဒီဆိုင်းရမှာ तू อ่ะနေနေတာလားရှင်လက်ရှိလေ
အနေဥစ္စာ तू နှစ်တော်တော်များများပြောက်သွားတယ်ပြောတယ
်ဆိုတော့ तू อ่ะအခုလောလောဆယ်ပြန်လာတာလို့လဲကျွန်မတို့ဖတ်နေရပါတယ်ဆရာဟုတ်ပါလားရှင်ရဲမှု
အောင်လို့လွန်ခဲ့တဲ့၄လလောက်က तू တောက်သွားတယ
်ဆိုတော့သူ့မိသားစုနဲ့ပတ်သက်ပြီးတော့ရောရဲမှုတို့ဒီဟာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးဘာဆက်လုပ်နေပါလဲ
မရှိပါဘူးတို့ကတော့တောင်ရဲမှာတနေကုန်ပဲဆိုတော့လေမင်းမိရမြန်လာပဲရှိတာတနေကုန်တို့ကအဲ့လိုပဲလုပ်ကြတာလေဒီတို့ကလဲပိုင်းရပိုင်းနေရှိတယ်လေ
မိသားစုကရောဘလို့မိသားစုလဲရှင်ရဲမှုဟု
တ်လေရီယာတွေပိုင်နေတယ်လေရီယာတွေအေကသုံးလေးစားပိုင်နေအိမ်နေလဲတို့အဝင်းကြမှာစောက်ထားနှလုံးတော်လို့တာမာတာမာတာမာမှာတာညာတို့ကစားတော့ကြလဲပိုင်းရပိုင်းနဲ့တာမာတော့ပဲ
ရဲမှုသူ့အမျိုးသမီးတို့ဘာလို့ရောအဲ့ဒီမှာနေတာပါလားရှင
်မရှိပါဘူးတို့ကဒီမှာတာနေပျော်နေနေတာ
အဲ့တော့ဒီမြို့နယ်ထဲမှာနေတော့ရောသူ့ရဲ့ဟိုမှုခင်းဟိုမှတ်တမ်းနေပါလေရောရဲမှုတို့မှာရှိပါသလား
မရှိဘူးခင်ဗျာကျွန်တော်ရှာကြည့်တယ်မရှိဘူးအဲ့လိုမျိုးရှိမလားလို့ကျွန်တော်ရှာကြည့်တယ်ဒီတနေ့ကိုရှာကြည့်တယ်မရှိပါဘူးဘာမှတော့မှုခင်းမှမရှိဘူ
းအော်ဟုတ်ကဲ့ပါရှင်ရဲမှုကျေးဇူးတင်ပါတယ်ရှင
်ဒါကတော့တနတ်သမားဦးကြည်လင်းရဲ့ဇာတိရွာကိုကိုရိုင်းသွားရောက်ပြီးတော့စစ်ဆေးခဲ့တဲ့ရဲမပင်ကရဲမှုကြီးဦးမြင့်သိန်းကိုမတ်သိန်းကြီးထိုက်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရှေ့နေကြီးဦးကိုနီလှုပ်ကြံခံရမှုကိုလူမှုနယ်ပယ်အသီးသီးကအမြင်သဘောထားတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောစူးစီးတင်ပြထားတာလဲနားဆင်ပါရှင
်ဟုတ်ကဲ့ရှေ့နေကြီးဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကိုလေးလာရေးချီသွားရောက်ပြီးအပြန်ရန်ကုန်မြို့အပြည်ပြည်ဆိုင်ရာလေစိတ်မှာလူများရှိမှာပဲတနင်္ဂနွေနေ့ညနေ9:00လောက်ကလှုပ်ကြံတက်ဖြတ်ခံခဲ့ရတာဖြစ်ပါတယ် ဥကိုနီဟာနိုင်ငံရေးအရတက်ကြွခိုင်မာသူအထူးဖြင့်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်လည်ရေးဆွဲရေးကိုဦးစားပေးသူလည်းဖြစ်တယ်လို့ NLD ပါတီကထိတ်တန်းခေါင်းဆောင်တွေတဲကအစ္စလမ်ဘာသာဝင်တဦးလည်းဖြစ်ပါတယ် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်ဥပဒေထောက်ကူပြုအဖွဲ့ဝင်လည်းဖြစ်တဲ့တရားလွတ်တော်ရှေ့နေဦးအောင်သိန်းကဥကိုနီလုံခြံခံရတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဥကိုနီကဒီကျွန်တော်ဒီ2008ဖွဲ့စည်းပုံကိုပြင်ဆင်မှုအပြည့်ရေးဆွဲမှုလို့အားလုံးခွန်ဆိုင်ကျောဆူလုတ်ကင်နေတဲ့သူတယောက်ပဲလीနော်ကျွန်တော်ဖွဲ့စည်းပုံကိုမထီမထုပဲရှိနေတဲ့ကာလမှာကျွန်တော်ရေးရုံပြောသွားသူတယောက်ပါအခုလိုရုပ်ကြံတက်တဲ့ခံရရတယ်ဆိုတော့ဗျာကျွန်တော်တို့ဒီရှင်းလီလောကအနေနဲ့မကောက်ဘူးနော်ဥရီလောကဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်နော်အားလုံးခွန်ဆိုင်ချားရတဲ့ပြည်သူတွေပါဆုံးရှုံးနေလို့ကျွန်တော်အဲ့လိုမြင်ပါတယ်ဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့ဖွဲ့စည်းပုံအပြည့်ရေးဆွဲဖို့ဆိုရဲအကြောင်းအရပြောရင်ဥကိုနီရဲ့ခန်းကဏ္ဍကိုခြံလှန်ထားလို့တော့မရဘူးလို့ကျွန်တော်အဲ့လိုမြင်ပါတယ
်ဥကိုနီလုံခြံခံရပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံအစ္စလမ်သာသနာရေးကောင်စီကတွဲဖက်အတွင်းမှုချုပ်ဦးဝန်းနာရွှေကတော့ဥကိုနီလုံခြံခံရတဲ့အပေါ်မှာအခုလိုရှုမြင်ပါတယ
်ဘာသာရေးအရာတော့သူကအစ္စလမ်ဘာသာဝင်ဖြစ်တယ်ပေါ့နော်ဆန်ဘာသာဝင်ဖြစ်တယ်နဲ့သူကအစ္စလမ်ဘာသာတစ်ခုပဲမဟုတ်ဘူး။ကျွန်တော်နိုင်ငံသားပြည်သူအများကြီးသူ့ကိုဆောင်ရွက်နေတာပါနော်။ဒါကြီးအကျိုးဆောင်ရွက်တဲ့နေရာမှာသူကသူတက်ကြွတဲ့ဥပဒေချင်ရမယ်။သူ့မူကောင်းမွန်တဲ့ဥပဒေတရားဖြစ်ဖို့ကျွန်တော်နိုင်ငံပို့ပြီးတော့ဟာလာတိုင်းပြည်သားတွေကြားထဲမှာချက်ချင်းစည်းလုံးတဲ့နိုင်ငံဖြစ်ဖို့ကြိုးစားနေတဲ့ပုံစံတရားပေါ့။ဒီကျိုးပန်းမှုကိုမလိုလားတဲ့အုပ်စုများတာမျိုးပြီးတော့လောက်ကြံတယ်လို့ပဲကျွန်တော်ထင်တာ။ဘာသာရေးအရလို့ကျွန်တော်တို့မယူဆပါဘူး။
မြန်မာနိုင်ငံရှေ့နေများကောင်စီရဲ့ဥဆောင်ဖွဲ့ဝင်ဦးရောဘတ်ဆောင်းအောင်ကလည်းအခုလိုတုံ့တက်ပြောဆိုပါတယ
်ဥကိုနီလုံခြံခံရတဲ့ကိစ္စကတော့နေပြည်တော်ရဲ့ရဲ့လုံခြုံရေးအားနည်းတာရင်ဒီလိုနိုင်ငံတကာကအဲ့ဒီဝင်ထွက်သွားလာတဲ့ရန်ကုန်ဒေသလိုနေရာမျိုးမှာပနတ်နဲ့ကြောင်ကြကြီးပြတ်ကတ်နိုင်နေဆိုတာကတိုင်းပြည်ရဲ့ပုံရိပ်ကအရင်ငယ်ကြသည်အင်မတန်မှမဖြစ်တင်တဲ့ကိစ္စကျုံရင်းနဲ့တက်ဆိုင်တဲ့ဝန်ကြီးဌာနကအပြည့်အဝတာဝန်ယူပြီးတော့တောင်းရဖို့ကျွန်တော်တို့ကတိုက်တွန်းပါတယ်။နောက်ချက်ကကျွန်တော်တို့ဒီနေရာမှာလုံခြံတဲ့ကိစ္စကဘာသာရေးကိစ္စမဟုတ်ဘဲနဲ့ဒါကနိုင်ငံရေးပြဿနာဖြစ်တယ်။နိုင်ငံအာဏာကိုနောက်ဆုံးမြန်တဲ့လို့အောက်ချစ်ဆင်းလဲတဲ့လူတွေရဲ့တောင်းရချက်တွေကလည်းအောင်မြင်မှာမဟုတ်ကြဆုံးပါပဲဗျ
။ဦးကိုနီနဲ့ရင်းနှီးတဲ့နိုင်ငံရေးလေးလာသုံးသပ်သူဦးစီသူအောင်မြင်ကတော့
သူအနေနဲ့ဒီကတော့နှစ်ခုရှိတယ်။တစ်ခုအရေးကြီးဆုံးတစ်ခုကတော့ဒီဒီမိုကရေစီတိဆောက်ရေးပေါ့။ဒီမိုကရေစီတိဆောက်ရေးမှာဖွဲ့စည်းပုံပြင်ရေးပါညာပါဝင်အကုန်လုံးပါတာပေါ့။အဲ့ဒါကြီးကတော့ဒီတောက်လျှောက်လုပ်တယ်။နောက်ဒီလည်းဒီမွတ်စလင်အခွင့်အရေးနဲ့ဒီတော်တော်ကိုလုပ်တယ်။အဲ NLD ကရပ်ဘွယ်ဝင်စီကာလတုန်းကလည်းဟိုမွတ်စလင်အမတ်လောင်းနေအဲ့လိုမျိုးဟိုမယွင်းချေတဲ့အပေါ်မှာလည်းဒီတော်စိတ်ထိခိုက်ခံစားရတာပေါ့နော်။အဲ့ဒါမျိုးတွေလည်းသူ့ကိုဟိုတွေ့ပြီးတယ်။တွေ့ပြီးတော့ဒီနောက်လည်းနှစ်ခုလုပ်တယ်။နှစ်ခုလုပ်တော့အခုကိစ္စကတော့ဟိုဘာမှတော့မသိဘူးပေါ့ဒါပေမဲ့လည်းအဲဖြူကြတာတစ်ခုကတော့အချမ်းဖက်ဝါဒကြီးကတော့အခုစပြီးတော့ခေါင်းထောင်လာတယ်ဆိုတဲ့သဘောပေါ့ဟိုဒါကိုပြပြချက်ချမကင်တွေ့နိုင်ဘူးပြပြချက်ချဆောင်မလုပ်နိုင်ဘူးဆိုရင်တော့ဒါကြီးကတစ်ခုပြီးတစ်ခုပေါ်လာတော့မှာပေါ့အဲ့ဒီသဘောဖြစ်သွားတယ
်ဥကိုနီလုံခြံခံရတာနဲ့ပတ်သက်ပြီးနိုင်ငံရေးအရာဖြစ်နိုင်တယ်လို့ဘာသာရေးအရာလည်းဆက်ဆက်နိုင်တယ်ဆိုပြီးဝေဖန်သုံးသပ်တာတွေလည်းရှိနေပါတယ်ဥကိုနီရဲ့ဇာပနာကိုတော့တင်းနှလာနဲ့ညနေ၄နာရီမှာရန်ကုန်မြို့ရေဝေးကမွတ်စလင်တုတ်တံပါအစ္စလမ်ဘာသာရေးထုံးစံအရကျင်းပခဲ့ပါတယ
်သောတာရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ထင်ရှားတဲ့ဥပဒေပညာရှင်ဥကိုနီကိုတနက်သမားတဦးကအနီးကပ်လှုပ်ကြံတက်ဖြတ်လိုက်ပါတယ်။ဒီဖြစ်ရပ်ကိုတာမန်လူတက်မှုတစ်ခုလို့ VOA သောတာရှင်တွေကယူဆပါသလား။ဒါမှမဟုတ်မြန်မာနိုင်ငံမှာဖြစ်တောင့်ဖြစ်ခဲလွန်းလာတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့လှုပ်ကြံတက်ဖြတ်မှုလို့ယူဆပါသလား။ဒီဖြစ်ရပ်ကနေတဆင့် VOA သောတာရှင်တွေရဲ့စိုးရိမ်မှုတွေအပါအဝင်သဘောထားအမြင်တွေကိုတိထားသမျှသတင်းအချက်လက်တွေပေါ်အခြေခံပြီးအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းကြရဲဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေခြင်းပါတယ်ကိုဆွေးနွေးခြင်းတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1 2 3 2
3992 ဖြစ်ပါတယ်ရှင်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။နာမည်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။သောတာရှင်များရှင်။VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုနားဆင်ရတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုကန့်သက်ပိတ်ပင်မှုစ조사မှုအဖြစ်နဲ့သတင်းမီဒီယာအဖွဲ့တွေကယူဆထားတဲ့ဥပဒေမူကြမ်းကိုစစ်အစိုးရကပြန်လည်တုံ့တက်ဖို့လူခွင့်ရေးအဖွဲ့တွေနဲ့သတင်းမီဒီယာသမားတွေကတောင်းဆိုနေကြပါတယ်။ဒီဥပဒေမူကြမ်းဟာထိုင်းနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်ချိန်ကျောက်နေတယ်လို့တုံ့တက်သူတွေကပြောဆိုနေကြပါတယ်။အပြည့်အစုံကိုတော့မက်ခင်ဖြူထွေးကပြောပြပေးပါရှင်။
ထိုင်းနိုင်ငံမှာသတင်းမီဒီယာတွေကိုလိုင်စင်ချပေးမဲ့အစီအစဉ်အပါအဝင်သတင်းလွတ်လပ်ခွင့်တွေကိုပိတ်ပင်ကန့်သတ်လိုက်မယ်လို့မြင်ကြတဲ့မီဒီယာပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုပြန်လည်တုံ့တက်ဖို့ထိုင်းမီဒီယာအဖွဲ့အစည်းတွေကစစ်ဆေးရကိုဖိအားပေးနေကြတာပါစစ်ဆေးရကသတင်းလွတ်လပ်ခွင့်ပုံမှန်ထိချုပ်လာမှာကိုစိုးရိမ်ကြတဲ့ထိုင်းမီဒီယာအဖွဲ့အစည်း30လောက်တနင်္လာနေ့ကစူဝေပြီးတော့ဒီဥပဒေမူကြမ်းကိုပြင်ဆင်ဖြည့်ဆွတ်ပေးဖို့နိုင်ငံတော်ပြုပြင်ပြောင်းလဲရေးဦးဆောင်အဖွဲ့ NSRA ကိုတောင်းဆိုခဲ့ကြတာပါ2014ခုနှစ်မှာစစ်ဘက်ကအာဏာယူခဲ့ပြီးကတည်းကဆိုရင်သတင်းမီဒီယာတွေနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုဖော်ထုတ်ဖို့ရည်ရွယ်ပြီးတော့ဒီအစည်းအဝေးကိုကျင်းပခဲ့တာလို့ထိုင်းသတင်းတောက်များအဖွဲ့ချုပ်ဥက္ကဋ္ဌသပ်ချိုင်ရန်ကပြောပါရစေ
The objective is to voice our concern our opposition to this new media bill
ဒီရဲ့ချက်ကတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်ကိုထုတ်ဖော်ပြောဆိုဖို့မီဒီယာပြည်ပြင်ပြောင်းလဲရေးကော်မတီမှာရောက်နေတဲ့ဒီမီဒီယာဥပဒေမူကြမ်းအစ်စ်ကိုကန့်ကွက်တယ်ဆိုတာပြဖို့ပါဒီဥပဒေဟာမီဒီယာကိုစင်စာလုပ်ပိတ်ပင်ခွင့်အာဏာအစိုးရကိုပေးထားပုံရှိတာကြောင့်တိတ်ကိုအန္တရာယ်ကြီးပါတယ
်ဒီမူကြမ်းအရသတင်းမီဒီယာသမားတွေအနေနဲ့သတင်းသမားမှတ်ပုံတင်လှုပ်ထားမှာဖြစ်ပြီးတော့ဒီမှတ်ပုံတင်ကပ်ပြားကိုမဖြစ်မနေကိုယ်နဲ့အတူဆောင်ထားပါလိမ့်မယ်ကျွေးပိုင်ဆိုင်ရာချိုးဖောက်တာတွေတွေ့ရင်လည်းပြစ်ဒဏ်ချေကြီးကြီးမားမားပေးရရမှာဖြစ်ပါတယ်ဒါဟာသတင်းသမားတွေကိုပို့ပြီးတော့ထိန်းချုပ်ဖို့ကြိုးစားတာဖြစ်တယ်လို့တပ်ချိုင်ရန်ကပြောပါတယ
် If they are successful with this legislation I think this isWill be the first time that the system of media licensing will be introduced in Thailand.
တကယ်လို့ဒီမူကြမ်းကဥပဒေအပြီးဖြစ်သွားရင်တော့ဒါဟာထိုင်းနိုင်ငံမှာပထမဆုံးအကြိမ်သတင်းမီဒီယာတွေကို license ချပေးတဲ့စနစ်ဖြစ်ပါလိမ့်မယ်။သတင်းမီဒီယာတွေကိုအာဏာပိုင်တွေကထိန်းချုပ်ခွင့်ရသွားမှာမို့ဒါဟာအတော်ကြောက်စရာကောင်းပါတယ်
။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့ထိုင်းဌာနေဆိုင်ရာကိုယ်စားလှယ် PNUG ကို sort ကပြည်သူအခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက် ICCPR ကိုလက်မှတ်ရေးထိုးထားတဲ့ထိုင်းနိုင်ငံအနေနဲ့နိုင်ငံတကာစံချိန်စံညွှန်းတွေကိုလိုက်လာရလိမ့်မယ်လို့ပြောပါရယ
် We trying to understand the purpose of of this reforms right and basically the reform is just to
အခုမီဒီယာပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ဘလို့ရည်ရွယ်ချက်လဲဆိုတာနားလည်အောင်ကျွန်တော်တို့ကြိုးစားပါတယ်။ဒီပြုပြင်ပြောင်းလဲမှုဆိုတာဟာနောက်ဆုံးမှာတော့မီဒီယာတွေကိုထိန်းချုပ်ဖို့လှုပ်ဆောင်တာပါပဲ။ကျွန်တော်ရဲ့စိုးရိမ်ချက်ကတော့အစိုးပြုထားတဲ့မူကြမ်းဟာ ICCPR သဘောတူညီချက်ဒါမှမဟုတ်နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေနဲ့အညီဖြစ်ဖို့ပါပဲ။
ထိုင်းနဲ့အင်္ဂလိပ်ဘာသာတွေနဲ့ထုတ်ဝေတဲ့အထူးကသတင်းမီဒီယာကြီးတွေကအပြည့်အထံဝေဖန်ထားတဲ့ဒီဥပဒေမူကြမ်းထဲမှာအခွင့်အရေးအကာအကွယ်ပေးတာ၊ကျွေးပိုင်အားပေးမြင့်တင်တာ၊မီဒီယာသမားတွေရဲ့စံနှုန်းနဲ့ပတ်သက်တာတွေပါဝင်ပါတယ်။ဒါ့အပြင်မီဒီယာပြည်ပြည်ပြောင်းလဲမှုတွေကိုညွှန်ကြားဖို့ထိတ်တန့်ဝင်ကြီး၄ဦးပါဝင်တဲ့မီဒီယာကောင်စီအသစ်တစ်ခုဖွဲ့စည်းဖို့လည်းပါဝင်တယ်လို့ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2014ခုနှစ်ကစလို့ကွန်ပျူတာကနေတဆင့်ကျူးလွန်တဲ့ယာစွေးမှုတွေကိုကင်တွယ်တဲ့ဥပဒေတွေတင်းကျပ်တာဗရစ်တော်ဝင်မိသားစုအပေါ်ဝေဖန်တာကိုခွင့်မပြုတဲ့တင်းကျပ်တဲ့ဥပဒေတွေကိုထောက်ခံပြီးတော့အွန်လိုင်းမီဒီယာတွေအပေါ်မှာကန့်သတ်ပိတ်ပင်တာတွေတိုးလာခဲ့ပါတယ်။သတင်းမီဒီယာအခေအချင်းအပြောင်းလဲတဲ့အတူစီးပွားရေးကျဆင်းလာတဲ့အခြေအနေကြောင့်လည်းတချိန်ကသတင်းမီဒီယာလွတ်လပ်ခွင့်ကြကြပြက်ပြက်ရှိခဲ့တဲ့ထိုင်းနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေပို့ပြီးတော့နှေးပါလာနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်ရှင်။
မခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာနဲ့သူယုံကြည်အားအစီအစဉ်နားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည 9:00 ခွဲရှိပါပြီ။တနင်္လာနေ့ညရဲ့ဒီဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်တို့ဒီနေ့ဒီချိန်ဒီပေါ့ဒီလိုချင်တဲ့နေချင်ရေးတွေကျွန်တော်တို့နိုင်ငံမှာရောဒီကမ္ဘာတိုင်းဝိုင်းမှာရောလိုချင်တဲ့နေချင်ရေးမရကြသေးပါဘူ
း။ကိုဟိန်းတီဟာရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုရုံးဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်တက်လာပြီးတဲ့နောက်ကမ္ဘာကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေမှာကြီးမားတဲ့ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။တရုတ်နဲ့အမေရိကန်အစိုးရတို့ရဲ့ကွဲပြားတဲ့ရှုမြင်ချက်တွေနဲ့ဒီအပေါ်မှာဥရောပဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာကို VOA သတင်းတောက် Henry Wishray သတင်းပေးပို့ထားတာကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားတာကိုနားဆင်ပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူတိုင်းပြည်အာဏာလွှဲပြောင်းရယူပြီးချက်ချင်းဆိုသလိုပဲရုပ်ောက်ပွဲမက်စ်ဝဲစီယုံတဲ့ကာလတွေတုန်းကသူပြောခဲ့တဲ့ကိရိတွေအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်နေတာပါအထူးသဖြင့်စီးပွားရေးနဲ့လူမှုကြီးကြရေးဆိုင်ရာကိစ္စရပ်တွေဟာအများကထောက်ပြဝေဖန်စရာတွေဖြစ်ခဲ့ပါတယ်ပထမသတင်းပတ်အတွင်းမှာတွင် TPP Pacific ရာဝန်ဒေသနိုင်ငံများကုံသွေးရေးသဘောတူညီချက်ထက်ကနေအမေရိကန်နိုင်ငံနှုတ်ထွက်လိုက်သလို NAFTA လို့ခေါ်တဲ့မြောက်အမေရိကတိုက်နိုင်ငံများလွတ်လပ်စွာကုံသွေးရေးသဘောတူညီချက်ပါအချက်အလက်တွေကိုပြန်လည်သုံးသပ်ဆွေးနွေးသွားမယ်သမ္မတအမိန့်ကြေညာချက်တွေကိုထုတ်ပြန်ခဲ့ပါတယ်TPP ဟာပြောင်းလဲတိုးတက်နေတဲ့ကမ္ဘာကုန်သွယ်ရေးရည်စည်းကြောင်းနဲ့အညီအမေရိကန်စီးပွားရေးလုပ်ငန်းတွေအမိလိုက်နိုင်အောင်စမ်းသစ်တည်ထင်ထားတဲ့သဘောတူညီချက်မျိုးဖြစ်ကြောင်းပင်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥပဒေနဲ့နိုင်ငံရေးသိပ်ပံပါမော့ခါလည်းဖြစ်အရှိအာရှဆိုင်ရာကျွမ်းကျင်သူတဦးလည်းဖြစ်တဲ့ Jack D. Leslie ကပြောပါတယ
် The TPP was a really innovative kind of trade deal.That wasn't just about the number of oranges and cherries.
TPP သဘောတူညီချက်ဟာတကယ်တော့စမ်းသစ်တီထွင်မှုတွေပါဝင်တဲ့သဘောတူညီချက်မျိုးဖြစ်ပါတယ်။ခါတိုင်းလုံနေကြတမျိုးကြနီးလန်းနဲ့လှုပ်ထားတဲ့သဘောတူညီချက်မျိုးမဟုတ်ပါဘူး။ဒါက digital စီးပွားရေးလုပ်ငန်းနယ်ပယ်အတွက်အထူးပြုထားတဲ့သဘောတူညီချက်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့စီးပွားရေးဖွံ့ဖြိုးမှုတွေကတိတ်ကိုမြန်ဆန်လွန်းစတဲ့မှုစီးပွားလုပ်ငန်းတွေဖွံ့ဖြိုးမှုကလည်းအမြန်ဆန်ပေါ်ပေါက်လာနေတော့ခမားအနေနဲ့တခုချင်းစီဘလို့မှဆွေးနွေးညှိနှိုင်းဖို့ဖြစ်ကုန်မဖြစ်နိုင်ပါဘူး။တိုင်းပြည်တစ်ခုချင်းစီအတွက်ဆိုတော့ဘလို့မှစဉ်းစားလို့မဖြစ်နိုင်တဲ့ကိစ္စပါ။ဒါကြောင့်အခုသမ္မတထရမ့်ပြောနေတဲ့တနိုင်ငံချင်းစီဆွေးနွေးမယ်ဆိုတဲ့ကိစ္စဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်စေပါလိမ့်မယ်။သူတို့အနေနဲ့ကမ္ဘာစီးပွားရေးဈေးကွက်မှာဘလို့မှရှင်ပြိုင်လို့ရနိုင်မှာမဟုတ်ပါဘူး
။သမ္မတထရမ့်ဦးဆောင်တဲ့အမေရိကန်အစိုးရရဲ့ရည်တည်ချက်တွေပြောင်းလဲသွားတဲ့အပေါ်ဥရောပတိုက်နဲ့အထူးသဖြင့်တရုတ်နိုင်ငံတို့ကလည်းမျက်ခြေမပြစောင့်ကြည့်နေကြတာပါ။အမေရိကန်က TPP လိုအရေးပါတဲ့ဒေတာရင်းကုန်သွယ်ရေးသဘောတူညီချက်ကနေနှုတ်ထွက်သွားတာဟာတရုတ်တို့အတွက်နိုင်ငံတကာစီးပွားရေးမှာရှေ့တိုးလှုပ်ဆောင်မှုတကားပွင့်သွားတယ်လို့ဖြစ်ခဲ့ပါတယ်။ဒါကြောင့်လဲအာဆီယံပါဝင်ဒေတာရင်းနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေလှုပ်ဆောင်မှုတရုတ်တို့ကပြင်ဆင်နေပြီဖြစ်ပါတယ်။ဥရောပတိုက်နဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုတရုတ်အစိုးရကလည်းတစ်ဖက်မှာအချိန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်။တရုတ်ကနေဗြိတိန်နိုင်ငံကိုကီလိုမီတာ 18,000 ကို18ရက်ကြာဓာတ်ရိုက်ခုံပေါင်းလာတဲ့ကုန်တင်ရထားပြီးခဲ့တဲ့သတင်းဘက်ကလန်ဒန်မြို့တော်ကိုပထမဆုံးအကြိမ်အဖြစ်ဆက်ရောက်လာခဲ့ပါတယ်။ကာဇက်စတန်၊ရုရှား၊ဘလာရုစ်၊ဂျာမနီ၊ဘယ်လ်ဂျီယမ်နဲ့ပြင်သစ်နိုင်ငံတို့ကိုဖြတ်သန်းခုံပေါင်းခဲ့ပြီးတဲ့နောက်အင်္ဂလိပ်ရေလက်ကြားကိုဖြတ်သန်းပြီးလန်ဒန်မှာဆက်ရောက်လာတာပါ။ဒါဟာဆိုရင်အာရှကနေဥရောပတိုက်ကိုတိုက်ရိုက်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ပိုလန်မကြီးပြန်လည်အသက်ဝင်ဖွံ့ဖြိုးလာရေးတရုတ်တို့ရည်မှန်းချက်မှာမှတ်ကြောက်တင်နိုင်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရမ့်ကြမ်းတက်စာကျင်းဆိုပြီးနောက်ပိုင်းတရုတ်အစိုးရကကမ္ဘာလုံးဆိုင်ရာလွတ်လပ်စွာကုန်သွယ်ရေးကိုဦးစားပေးပြီးအခိုင်အမာပြောဆိုလာပါတယ်။သမ္မတထရမ့်ကတော့တရုတ်အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေကအမေရိကန်စီးပွားရေးကိုထိခိုက်စေတယ်လို့သူကပြောဆိုထားတာပါ။ကုန်သစ်တာ68ခုထဲမှာတော့အိမ်အသုံးဆောင်ပစ္စည်းတွေ၊အဝတ်အထည်တွေ၊အထည်အလိတ်၊အိတ်နဲ့ခီးဆောင်သစ်တာတွေတည်ဆောင်လာပါတယ်။ Britain ခြေဆိုင် Campaign for Better Transport က Philippa Edmonds ကတော့ဒီရထားဆက်ရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့အခုလိုပြောပါတယ်
။
This is twice as quick as sea, so it's got an important role there. And as I said, it's much, much cleaner and cheaper than...
When you come here, you can see the water in the water. You can see the water in the water.
လေရင်နဲ့တည်ယူပို့ဆောင်တာတဲ့ပိုးပြီးတန်ရှင်းပြီးဈေးလက်သက်တာပါတယ်လေချောင်းကနေတည်ယူပို့ဆောင်ရတဲ့အဆ20လောက်ပတ်ဝန်းကျင်ညဉ့်ညံ့မှုနေပါတယ်တမိုင်းဝင်ခီးစဉ်ကနေတရုတ်တို့ဟာကုန်သွယ်ရေးလမ်းကြောင်းတစ်တေဈေးကွက်တစ်တေကိုဖော်ထုတ်နေတယ်ဆိုတဲ့နိုင်ငံရေးသတင်းစကားတစ်ခုကိုပါသက်ဆောင်လာခဲ့တယ်လို့တုံးသက်သူတွေကပြောပါတယ်တရုတ်အစိုးရရဲ့ One Belt One Road OBOR လို့ခေါ်တဲ့တခုတည်းသောရဝန်တခုတည်းသောလမ်းကြောင်းအစီအစဉ်အရ ဥရောပတိုက်ရဲ့မြို့15ခုကိုကုန်တင်ရထားတွေဆက်ရောက်မှာဖြစ်ပါတယ်. London School of Economics, London တက္ကသိုလ်စီးပွားရေးဌာနရဲ့နိုင်ငံခြားမူဝါဒဆိုင်ရာလေ့လာရေးအဖွဲ့ IDEAS က GU ကတော့ရထားလမ်းတိုးချဲ့ရတဲ့တရုတ်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ်.
The domestic market in China now seems to be very much stagnated. So the Chinese desperately looking for the new
တရုတ်ပြည်ရင်းဈေးကွက်ကအခုတိတ်ပြီးတက်နေတယ်လို့ဖြစ်နေတာပါ. ဒါကြောင့်လည်းပြည်ရင်းထုတ်လုပ်မှုပိုရှန်တာတွေကိုရောင်းချနိုင်မဲ့ဈေးကွက်တွေကိုတရုတ်တို့အသေးအံလိုက်ပြီးရှာနေတာဖြစ်ပါတယ်။ကုန်တင်ရထားပြေးဆွဲမှုကတရုတ်ကုန်ထုတ်လုပ်ငန်းတွေအတွက်သိပ်ပြီးတင့်တော်ကောင်းမွန်တယ်လို့တရုတ်ပြည်ရင်းကစီးပွားရေးဆိုင်ရာယုံကြည်မှုကိုလည်းထိန်းထားတာပါ။ဥရောပကိုယထားဆိုင်လာတဲ့တပြိုင်တည်းတခြားသမိုင်းဝင်ခီးစဉ်လည်းရှိခဲ့ပါတယ်။ဒါကတော့တရုတ်သမ
阳光和空气。打贸易战的结果。
杜卡格巴隆山亚西瓜也给沙里内罗拉萨公德也给乌扎贝表述给比美国特朗普的 Trump 也得有西瓜也没话大的一波为把母国都外比巴巴拉拉东边给巴的 IDS 阿佩嘎基尤嘎罗阿库罗东达巴的
History will open a new era and China has shown its willingness much more to shoulder more responsibility on the ground.
当买嘛开的这库罗喷了来达吧格巴萨克嘛丢杜嘎波比大文修路的水果表达给了撇的路大文看来刚上目标撇了不对就是路水果来表达来的撇罢了
格巴龙山亚撇信所的有啥个三千来的五幺八嘛丢德马拉西也表述着这个就是该家吧他讲了美国也共对也没有了叫五幺八的丢都不比你撒多些嘛了所以说东大都就一个窟窿表罢了
Don't forget, these two economic blocks has a divisive opinions on free market enormously, and they have been battled on
the free market. 公对于油价波嘛，西瓜与 energy 难难难度，你包面说就是开价比，罗勒的水果出来波嘛嘞，书面绝对改变你那个没差路没有吧？比如第几啥个，乌老板的调度嘞，内奸伢奸偏心内嘛罗，没好吧不？
アメリカンタマラドネトランプ ye asoya ga kaba kong twe ye sat san mu re ne patat lo khite tuku go pho saung la mae ayi lakkhana le shi ni be me yat ti je lan chang pyaung twa da ga ni pho thwat la mae yala ti ga ro chu tin man sa bo khe khe la ba de lo tong tat tu re ga pyo so ja ba de khanya
ကိုယ်စော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ် Galaxy Note 7ဖုန်းတွေကြောင့်မို့လို့ဤပညာလောကမှာအဆိုးဆုံးပြဿနာကြီးနဲ့ရင်ဆိုင်ထားရတဲ့ Samsung ကုမ္ပဏီကအသစ်ထုတ်လုပ်ဖို့ရှိတဲ့ Galaxy S8 ဖုန်းတွေကိုပွဲမထုတ်ခင်မှာဝယ်သူတွေစီကယုံကြည်မှုပြန်ရအောင်စ조사နေပါတယ် Galaxy Note 7 Smart လက်ကင်ဖုန်းတွေကမိထလောင်ခဲ့ရတာဟာသူတို့ရဲ့ software တွေကြောင့်လည်းမဟုတ်ဘူး hardware တွေကြောင့်လည်းမဟုတ်ပဲ battery ကြောင့်ပဲဖြစ်တယ်ဆိုတာကို Samsung ကုမ္ပဏီကထုတ်ဖော်ပြောကြားခဲ့ပါတယ်အသစ်ထွက်မဲ့ဖုန်းတွေမှာဒီလိုပြဿနာမျိုးတွေထပ်မဖြစ်အောင်ပြင်ဆင်နေခဲ့တယ်လို့လည်းဆိုပါတယ် Samsung ရဲ့နောက်ဆုံးအထုတ်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
Samsung ကအသစ်ထုတ်မဲ့ Galaxy S8 smartphone ကို Mobile World Congress ပွဲကြီးမှာမိတ်ဆက်ပွဲထုတ်မှာမဟုတ်ဘူးတဲ့နော် Samsung အကြီးအကဲကပြောလိုက်တာ MWC ပွဲကြီးကဘာစီလိုနာမှာ၈လဆိုရင်28ရက်ဆိုစတော့မှာ
တကဘာလုံးက Mobile လက်ကင်ဖုန်းလုတ်ကင်နေကြတဲ့သူတွေစုကြပစ္စည်းသစ်တွေကိုမိတ်ဆက်ကြလက်ကင်ဖုန်းနည်းပညာသစ်တွေကိုပွဲထုတ်ကြတဲ့ပွဲကြီးမှာအရင်နှစ်တွေတုန်းကတော့ Samsung ကသူ့ရဲ့လက်ကင်ဖုန်းသစ်တွေအကြောင်းကိုအကြီးအကျယ်ဆင်တင်ကြော်ညာခဲ့တာဗျအခုတစ်ခေါက်ကတော့ထူးခြားကြပါလား
2 Galaxy Note 7 phone တွေမိထလောင်တဲ့ကိစ္စနဲ့လက်ကင် smartphone တမိုင်းမှာအစိုးဆုံးပြဿနာကြီးဖြစ်ထားတယ်လေ။အဲ့ဒီပြဿနာကိုနမူနာယူပြီးတော့သူတို့ပစ္စည်းတွေရဲ့အခြေအသွေးနဲ့တုံးဆွဲသူတွေရဲ့လုံခြုံရေးကိုပထမဦးစားပေးလုပ်နေတာမဟုတ်လို့ MWC ပွဲကြီးမှာဒီ Galaxy S8 ဖုန်းတွေကိုပွဲထုတ်ဖို့အဆင်သင့်မဖြစ်သေးဘူးလို့ Samsung Electronics ရဲ့ Mobile Division အကြီးအကဲခိုတောင်ချင်းကပြောတာပဲ
S8에서는언제쯤발표가가능한지는지금뭐최종조율을하고있으나
Galaxy S8 ဖုန်းတွေကိုဒီနောက်ဆုံးထုတ်ဖို့အဆင့်ကိုရောက်နေပြီမဲ့လေ MWC ပွဲကြီးမှာဒီနှစ်တိုင်းဖုန်းတွေမိတ်ဆက်တယ်လို့မျိုးအခုနှစ်မှာတော့မိတ်ဆက်နိုင်မှာမဟုတ်ဘူးလို့သူကပြောသွားတာပါ
နောက်ဆုံးထုတ်ခဲ့တဲ့ Galaxy Note 7 phone တွေမိထလောင်တာ phone battery ကြောင့်ဖြစ်တယ်လို့သူပဲပြောခဲ့တာမဟုတ်လားဗ
ျဟုတ်တယ်လေ Galaxy Note 7 phone အလုံးပေါင်း2သိန်းကျော်ကိုစစ်ဆေးပြီးတဲ့နောက်မှာ phone software ကြောင့်လည်းမဟုတ်ဘူး hardware ကြောင့်လည်းမဟုတ်ဘူးပြဿနာက battery ကြောင့်ဖြစ်တာလို့အခုလိုပြောခဲ့တာပ
ါ Note 7 소손의 원인은 battery에 있었습니다 하지만 혁신적인
ဒီထူးခြားဆန်းသစ်တဲ့ Note 7 phone အတွက်ဘလို့ phone battery မျိုးဖြစ်တဲ့နဲ့လို့ phone battery ထုတ်တဲ့ company ကို Samsung ကအကြံပြုခဲ့ပေမဲ့ Galaxy Note 7 phone တွေမထုတ်ခင်မှာဒီ battery design နဲ့ပြဿနာရှိမရှိဆိုတာကိုအသေးချာမစစ်ဆေးခဲ့တဲ့အပေါ်မှာတာဝန်အပြည့်အဝယူပါတယ်လို့တောင်းပန်ခဲ့တာပါ Note 7 phone တွေကိုပြီးခဲ့တဲ့2016 August 2ရက်နေ့မှာစထုတ်ပြီးတော့မကြခင်မှာပဲ phone တွေမိထလောင်နေဆိုတဲ့ပြဿနာပေါ်ခဲ့လို့ပထမရောင်းထားပြီးသား phone အလုံးရေ2သန်းခွဲကိုအယောလဲပေးမယ်လို့ကြေညာပြီးလဲပေးခဲ့တာမှတ်မိတယ်မလား
အဲ့ဒီရောပြန်ပြီးတဲ့ဖုန်းတွေကလည်းမိထလောင်တဲ့ပြဿနာတွေထပ်ပေါ်ခဲ့လို့ Samsung Note 7ဖုန်းတွေကိုလေးပြန်ပြီးပုံမှန်မတည်ရဘူးလို့တော့မှလေကြောင်းလိုင်းတွေကတားမြစ်ခဲ့ကြတာလीမဆွေမြမွေအမေရိကန်မှာအခုတည်းကအဲ့ဒီဖုန်းတွေကိုဘယ်လင်းရင်ပေါ်မှာပေးမတည်ကြအောင
်ပထမအတုပ်ဖုန်းတွေဘက်ထရီတွေရောပြန်အယောပေးတဲ့ဒုတိယအတုပ်ဖုန်းတွေရဲ့ဘက်ထရီတွေထဲမှာပါအပူခံနိုင်တဲ့အလွှာကိုတည်တည်ချာချာထည့်မထားတာကြောင့်မလို့ဖုန်းတွေအပူမခံနိုင်မဲနဲ့ထထမီးလောင်ရတာပါ Samsung ကုမ္ပဏီအပြောအရဆိုလို့ရှိရင်တော့ဒီမတူတဲ့ကုမ္ပဏီနှစ်ခုက Galaxy Note 7အတွက်ဘက်ထရီတွေကိုထုတ်ခဲ့တာဖြစ်ပြီးတော့အဲ့ဒီကုမ္ပဏီနှစ်ခုလုံးကဘက်ထရီတွေမှာပြဿနာရှိနေတာတွေ့ရတယ်တဲ့
တကယ်တော့ Samsung Electronics Company ဆိုတာကနည်းပညာပိုင်းမှာအင်တန်မှောက်ကိုရှေ့ပြီးနေတဲ့ကုမ္ပဏီကြီးဖြစ်တော့ဘလို့ကြောင့်ဒီလောက်ကြီးကျယ်တဲ့အမှားကြီးဖြစ်ခဲ့ရလဲဆိုတာကိုလေ့လာသူတွေဘက်ကမျိုးစုံသုံးသပ်နေကြတယ်လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးမှာရေးထားပါတယ
်။နောက်တစ်ချက်ကလည်းဒီ Apple ရဲ့ iPhone 7 Tech ကိုလက်ဦးမှုယူပြီးတော့မှ Samsung က Galaxy Note 7ကိုအရင်စထုတ်ခဲ့တာလို့အဲဒီဆောင်းပါးမှာထောက်ပြထားပါသေးတယ်။နောက်တစ်ယောက်က Smartphone လုပ်ငန်းပြိုင်ဘက်တွေဖြစ်တဲ့ Huawei တို့ Xiaomi တို့ထက်သားတယ်ဆိုတာကိုလည်းပြချင်တော့ရေဆိုးကန်နည်းပညာတို့မြက်ဆန်စကန်နဲ့နည်းပညာတို့လိုမျိုးရှေ့ပြေးနည်းပညာတွေကိုလည်း Note 7နဲ့မှထည့်ထားသေးတယ်မဟုတ်လားကိုသားညိုရဲ့
အဲ့လိုမျိုးစမ်းသစ်နည်းပညာတွေထည့်ထားတဲ့ဖုန်းကိုပါနိုင်တဲ့များပါပြီးတော့ဒေါင်ကျိုးခက်ဝိုက်ဝိုက်ဒီဇိုင်းလုပ်လိုက်တော့ဖုန်းဘက်ထရီလုပ်တဲ့အပိုင်းမှာစင်ခေါ်မှုတွေဖြစ်စီတယ်လို့ဘက်ထရီပိုင်းကျွမ်းကျင်တဲ့သိပ္ပံပညာရှင်တွေကရှင်းပြကြတယ်မဟုတ်လားဗျ
Galaxy Note 7ကစထုတ်ပြီးတော့ဘက်ထရီပြဿနာကြောင့်ဒီနှစ်လတောင်မှမပြည့်ခင်မှာပဲဒီကမ္ဘာလုံးမှာအကြောင်းတွေလုံးဝရပ်ခဲ့တာတော့ရောင်းခဲ့ရတဲ့ဖုန်းအလုံးကြီးက3သန်းကျော်ရှိခဲ့တယ်နည်းပညာကုမ္ပဏီတစ်ခုအနေနဲ့အစိုးဆုံးပြဿနာပေါ်တဲ့ကုမ္ပဏီဆိုပြီးတော့မှ Samsung ကနာမည်ပြက်ခဲ့တဲ့အပြင်ဆုံးရှုံးစရိတ်ကလည်းအနည်းဆုံးဒေါ်လာ 5.3 ဘီလီယံရှိတယ်တဲ့
အဲ့ဒါကြောင့်လဲ Samsung ကဒီပြဿနာကိုနောက်ချန်ထားခဲ့နိုင်ဖို့ကြိုးစားနေတယ်လို့ Wall Street Journal သတင်းစာကြီးရဲ့ဆောင်းပါးထဲမှာရေးပါတယ်ဖုန်းကြောင့်မဟုတ်ဘဲနဲ့ဖုန်းဘက်ထရီကြောင့်ဖြစ်ရတာလို့ Samsung က January 23ရက်နေ့မှာအတိအကျထုတ်ပြောခဲ့ပေမဲ့ Samsung ကုမ္ပဏီထုတ်ဖုန်းတွေစိတ်ချရမလားဆိုတဲ့အရေးမဲကြီးကတော့ဆက်ပြီးတော့ရှိနေနိုင်တယ်လို့ထောက်ပြထားတယ်မဆွေမမော
အဲ့ဒါကြောင့်လဲ Samsung က smartphone တွေတွေမဟုတ်ဘူးသူတို့ကုမ္ပဏီကထုတ်သမျှဒီ electronics လူသုံးကုန်ပစ္စည်းတွေတိုင်းအပေါ်မှာဝယ်သူတွေဘက်ကယုံကြည်မှုပြန်ရအောင်လို့ပြန်လုပ်နေတာပေါ့ရှင်ဒီအစ်စ်ထုတ်ဖို့ရှိတဲ့ Galaxy S8 ကို Mobile World Congress ပွဲကြီးမှာပွဲမထုတ်ဘူးဆိုတာကလဲသူတို့အနေနဲ့ smartphone အစ်စ်ဟာဘာပြဿနာမှမရှိပါဘူးဆိုတာကိုသေချာအောင်လို့အချိန်ယူစမ်းသပ်စစ်ဆေးနေတယ်ဆိုတာပြတဲ့သဘောပဲ
이번 일을 계기로 안전에 대한 새로운 각오를 다졌습니다
Galaxy Note 7ဖြစ်ခဲ့တာကိုသင်ခန်းစာယူပြီးတော့သူတို့ပစ္စည်းတွေရဲ့အရေးအသွေးနဲ့ဝယ်သူတွေရဲ့လုံခြုံစိတ်ချရမှုကိုရှေ့တန်းတင်ဦးစားပေးသွားမဲ့တန်တိတ်ထံကပို့ပြီးတော့မှခိုင်မာစေခဲ့တယ်လို့ Samsung Electronics ရဲ့ Mobile Division အကြီးအကဲခိုတောင်ချင်းကပြောခဲ့တာပ
ါတကယ်တော့ Galaxy Note 7က Samsung ရဲ့ smartphone နည်းပညာဘလောက်ရှေ့ပြီးနေတယ်လဲဆိုတာကိုပြနိုင်ဖို့အစွမ်းကိုစူးစမ်းတီထွင်ခဲ့တာဖြစ်ပေမဲ့ကုမ္ပဏီအနေနဲ့ရုပ်ရည်ကြီးအစိုးဆုံးအခြေအနေကိုကြုံခဲ့ရတာမဟုတ်လားအဲကြောင့်မလို့အစ်စ်ထုတ်မဲ့ S8 မှာဘလို့စမ်းသစ်မှုတွေပါလာမလဲဆိုတာကိုလည်းစိတ်ဝင်စားနေကြတယ်မဆွေမမွေ
ဖုန်းချစ်ဘလို့ဖြစ်လာမလဲဆိုတာနဲ့ပတ်သက်လို့သတင်းအချက်အလက်တွေတစားတစားတော့ထွက်လာတဲ့ကိုသားညုံရဲ့ The Verge Online သတင်းထဲမှာပြောထားတဲ့အတိုင်းဆိုရင်တော့ဖုန်းရဲ့ဖန်သားပြင်မျက်နှာပြင်ကဘေးကိုကွေးသွားပေမဲ့ရုပ်ပုံတွေကိုအဲ့ဒီဘေးဘက်အထိကိုမြင်ရမယ်။နောက်ပြီးတော့ Galaxy S8 ဖုန်းကို Android Desktop Computer အဖြစ်ကိုလည်းသုံးနိုင်မဲ့ Dock အသစ်တစ်မျိုးလည်းထွက်မယ်တဲ့။ဖုန်းကို 8 Dock မှာဆက်ပြီးတော့ဒီ Monitor တို့ Keyboard တို့နဲ့ချိတ်လိုက်လို့ရှိရင် Computer လိုသုံးလို့ရသွားမှာတဲ့။
ဒီတခါတော့ Samsung က Galaxy S8 ကိုလူသိရှင်ညာထုတ်ပြန်ပြီးတော့အချိန်သိပ်မဆိုင်မနဲ့ဈေးကွက်တင်မဲ့ပုံရတယ်လို့ပြောကြတယ်ဗျ
။ New York Times သတင်းစာရအချက်အလက်တွေအရ Samsung Electronics Company ကြီးရဲ့ပို့ကုန်ကတောင်ကိုရီးယားတနိုင်ငံလုံးပို့ကုန်ရဲ့20ရာခိုင်နှုန်းရှိပါတယ်။အဲဒါကြောင့်ဒီနိုင်ငံရဲ့စီးပွားရေးအလားအလာကကုမ္ပဏီရဲ့အောင်မြင်မှုအပေါ်မှာလည်းမူတည်နေတာပါ။ Galaxy Note 7 ဖုန်းတွေကြောင့်ဒေါ်လာ5ဘီလီယံကျော်တောင်မှ Samsung ကဆုံးရှုံးခဲ့ရပြီမို့အခုတစ်ခေါက်မှာတော့ဒီသေချာမှလုံးမဲ့သဘောရှိပါတယ်။ဒါရင်မကပါဘူး။လောလောဆယ်တောင်ကိုရီးယားမှာသမရနဲ့ဆက်နွယ်နေတဲ့နိုင်ငံရေးအရှုပ်တော်ပုံထဲမှာ Samsung ကုမ္ပဏီကလည်းလက်ထိုးမှုနဲ့ပတ်သက်နေတယ်လို့ဆိုပြီးဆွဆွဲခံနေရတော့ပို့ပြီးတော့မှအတိတ်အဆောင်မဖြစ်အောင်လို့သတိထားနေတဲ့ပုံကြပါတယ်ရှင
်။ကိုသားညုံကိုညီတင်ဆက်တဲ့မဆုမြတ်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးတန်တာကျော်အစီအစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါအားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့ February လအတွင်းမှာကျင်းပမယ့် Oscar ဆုချီးမြှင့်ပွဲအတွက်ဘယ်ကားတွေတစ်ကြိုရွေးချယ်ခံထားရပါလဲဘယ်မင်းသားမင်းသမီးတွေရောတစ်ကြိုဆင်းနေမှာပါလဲဆိုတာပြည့်ပြည့်စုံစုံပြောပြပေးသွားပါမယ်2019 February လမှာကျင်းပမယ့် Academy ဆုချီးမြှင့်ပွဲအတွက်တစ်ကြိုရွေးခံထားရတဲ့အစီအစဉ်တွေကို January လ24ရက်နေ့ကပဲထုတ်သွားခဲ့ပါတယ
် Hell or High Water
Hidden Figures
La La Land
Lion
Manchester by the Sea
အဲ့ဒီထဲမှာတော့ La La Land ဇာတ်ကားကတစ်ကြိုရွေးခံရမှုပေါင်း14ခုနဲ့နံပါတ်1နေရာမှာရှိပါတယ်။ဒီရုပ်ရှင်ဇာတ်ကားကအကောင်းဆုံးဇာတ်ကားဆုမင်းသား Ryan Gosling နဲ့မင်းသမီး Emma Stone တို့အတွက်အကောင်းဆုံးဇာတ်ဆောင်ဆုတွေအတွက်တစ်ကြိုရွေးချယ်ခံထားရပါတယ်။ဒီဇာတ်ကားရဲ့နောက်မှာတော့နေရာရှိနေရာတွေတစ်ကြိုရွေးခံထားရတဲ့ Arrival ဆိုတဲ့ဇာတ်ကားရှိပါတယ်။ပြီးတော့ Hacksaw Ridge ဆိုတဲ့စစ်ကား Hell or High Water ဆိုတဲ့ကား Manchester by the Sea Moonlight Hidden Figures Lion နဲ့ Fences ဆိုတဲ့ဇလန်းအသားပေဒရမာရုပ်ရှင်ကားတွေကတစ်ကြိုရွေးခံရတဲ့စီးနင်းမှာပါဝင်ပါတယ်
။ Come on. For what?
For a TV show. The one that I was telling you about.
Really. The Dangerous Minds meets the OC?
Yeah.
Congratulations. That's
really
incredible.
Exciting. I feel like I saw Lala Lanzaga ကတစ်ကြိုဆု14ဆုတွေရွေးချယ်ခံထားရတယ်ဆိုတော့1969ခုနှစ်ကအကြီးကျယ်အောင်မြင်ခဲ့တဲ့ Titanic ရုပ်ရှင်က1950ခုနှစ်က All About Eve ဇာတ်ကားကိုတင်ထားတဲ့စံချိန်နဲ့တွဲတူတာဖြစ်ပါတယ်အကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုအတွက်တော့ La La Land ဇာတ်ကားမှာပါဝင်တရုတ်ဆောင်တဲ့မင်းသား Ryan Gosling ကManchester by the Sea ဇာတ်ကားကမင်းသား Casey Affleck Fences ဇာတ်ကားကမင်းသား Denzel Washington ပြီးတော့ Hacksaw Ridge ဇာတ်ကားမှာပါတဲ့ British မင်းသား Andrew Garfield နဲ့ Captain Fantastic ရုပ်ရှင်ဇာတ်ကားမှာပါဝင်တရုတ်ဆောင်တဲ့ Viggo Mortensen တို့နဲ့ရှင်ပြန်ရတာဖြစ်ပါတယ်။2016 Oscar ဆုချီးမြှင့်ပွဲက2015နဲ့အဓိကကွာခြားတဲ့အချက်ကတော့တရုတ်ဆောင်ဆုတွေတစ်ကြိုရွေးခံရတဲ့မင်းသားမင်းသမီးစီးရင်ထဲမှာလူပြူမဟုတ်တဲ့ခဏဦးပါတာပါပဲ။ပြီးတော့အကောင်းဆုံးဇာတ်ကားဆုတစ်ကြိုရွေးထားတဲ့ဇာတ်ကား6ကားထဲမှာ4ကားကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအကြောင်းရုပ်ရှင်ဒါမှမဟုတ်အိန္ဒိယနယ်ပယ်တွေပါဝင်တဲ့ရုပ်ရှင်တွေဖြစ်ပါတယ်။အဲ့ဒီထက်မှပြောရမယ်ဆိုရင်အကောင်းဆုံးဇာတ်ပုအမျိုးသားတရုတ်ဆောင်စုအတွက် Lion ဇာတ်ကားကအိန္ဒိယမင်းသား Death Battle ပြီးတော့ Moonlight ဇာတ်ကားမှာပါဝင်တရုတ်ဆောင်တဲ့ Mahershala Ali နဲ့ Naomi Harris တို့ဖြစ်ပါတယ်။1960ပြည့်လွန်ကာလအသားအရန်ခွဲခြားမှုတွေရှိတဲ့အချိန်မှာအမေရိကန်အဂါသာစူဇန်လေးလာရဲ့အဖွဲ့မှအလုပ်လုပ်ကြတဲ့သင်္ချာပညာရှင်လူမဲအမျိုးသမီး၃ဦးကြောင့်ရိုက်ထားတဲ့ Hidden Figures ဇာတ်ကားကမင်းသမီး Octavia Spencer ကလည်းဇက်ဖို့မင်းသမီးစုနေရာတွေတစ်ကြိုပေးခင်ရပါ
Catherine is a girl for that. She can handle any number you put in front of her.
You're a computer at NASA. They let women handle that sort of
Yes.That women do some things at NASA, Mr. Johnson.
ပနက်ကရုံကဆိုရင်တော့တရုတ်ဆောင်စုအတွက်ပနမရွေးချယ်သူအယောက်20လုံးလူပြူတွေဖြစ်ကြလို့ Oscar So White ဆိုပြီးတော့တော့မှ Oscar ကလူပြူတွေကြီးပဲကြီးဆိုတယ်ဆိုတော့ဝေဖန်မှုတွေလူမှုကွန်ရက်ပေါ်မှာနည်းနည်းမြောက်ဖြစ်တဲ့ပြုပြင်နေခဲ့ပါတယ် ဇန်နဝါရီလ24ရက်နေ့မှာအော်စကာဆုရီတက်ဂျိုစီရင်ကျင်ကြတော့သူ့နာမည်ပါလာခဲ့လို့အထူးဝမ်းသာနေတဲ့သူတစ်ယောက်ကတော့ဟောလိဝုဒ်ရဲ့ဝါရင့်မင်းသမီးတစ်လက်ဖြစ်တဲ့နီကိုလ်ကစ်မန်ပဲဖြစ်ပါတယ်။သူအခုလိုမျိုးရွေးချယ်ခံရလို့အထူးဂုဏ်ယူမိပါတယ်လို့ပြင်သစ်နိုင်ငံပါရီမြို့တော်ကဂျော်ဂျီယိုအမာနီနှွေဦးနဲ့နှွေရတဲ့2019ဥက္ကတော fashion show မှာရောက်နေတဲ့မင်းသမီးနီကိုလ်ကစ်မန်ကပြောသွားခဲ့ပါတယ်။အိန္ဒိယနယ်ပယ်ကလေးတယောက်ကိုမွေးစားထားတဲ့ဩစတြေးလျကမိခင်တဦးဖြစ်တဲ့တရုတ်ဆောင်တဲ့နီကိုကစ်မန်ကသူ့ပါဝင်တရုတ်ဆောင်တဲ့ Lion ရုပ်ရှင်ဇက်ကအခုလိုမျိုးအတိအမှတ်ပြုခံရလို့အယံဝမ်းသာမိတယ်လို့လည်းဆိုပါတယ်။
Incredibly honored. It's just so and so happy for the film to have received such an acknowledgement, so many awards
because it was exciting after the
more.
ကိုယူစရာပါ။တရုတ်ရှင်ကိုအားလုံးကဝိုင်းပြီးအတိအမှတ်ပြုကြစုရည်လည်းအများကြီးရလို့အရင်ပျော်ရွှင်မိပါတယ်လို့ပြောသွားပါတယ်။အော်စကာဆုလည်းရထားပြီးသားဖြစ်တဲ့မင်းသမီးနီကိုလ်ကစ်မန်ကဒီတစ်ခါအော်စကာဆုအတွက်တစ်ကြွရွေးခံရတာအရင်တွေကထက်ပိုပြီးစိတ်လှုပ်ရှားမိတယ်လို့ပြောပါတယ်။အသက်ကြီးလာလေသူပိုပြီးစိတ်လှုပ်ရှားလာတတ်လေပဲလို့သူကပြောသွားခဲ့ပါတယ်။အော်စတြေးလျမင်းသမီးနီကိုလ်ကစ်မန်ကတရုတ်ဆောင်ဆုအတွက်တစ်ကြွရွေးခံရသလိုအော်စတြေးလျကပဲဝိုင်းရင်မင်းသားကြီးလည်းဖြစ်ဒါရိုက်တာလည်းဖြစ်တဲ့မဲလ်ဂစ်ပစန်အတွက်တော့2019ခုနှစ်ကနှစ်ဆတွေကပျော်ရွှင်စရာတွေသူ့ကိုတည်ဆောင်လာပေးတာပါ။သူ့ရဲ့ကိုးရောင်းမြောက်သားလေးတစ်ယောက်လူလောကထဲရောက်လာသလိုအော်စကာတစ်ကြွစင်းထဲမှာလည်းသူ့ရဲ့နာမည်ပါလာခဲ့တာပါ
။ Directing Arrival Denis Villeneuve Hacksaw Ridge Mel Gibson La La Land Damien Chazelle
သူရိုက်ကူးတဲ့ Hacksaw Ridge ဇာတ်ကားနဲ့အကောင်းဆုံးဒါရိုက်တာဆုအမျိုးအစားအတွက်တစ်ကြွရွေးခံရတာဖြစ်ပါတယ်။အဲ့လိုမျိုးဆုတစ်ကြွစီရင်ကျင်းပသွားတဲ့နေ့မနေ့မှာပဲသူကလည်းသူ့ရဲ့ကိုရောက်မြောက်သားလေးတောက်ကြနဲ့ဇန်နဝါရီလ20ရက်နေ့မှာမွေးဖွားတယ်လို့သူတို့မိသားစုဝမ်းမြောက်ပျော်ရွှင်နေကြကြောင်းသူ့မန်နေဂျာကတဆင့်ကျင်းပချက်ထုတ်ခဲ့တာဖြစ်ပါတယ်။မင်းသားကြီးမဲလ်ဂစ်ပစန်က2006ခုနှစ်မှာအရက်မူပြီးတော့ကားမောင်းလို့ဖမ်းခံရတယ်ပြီးတော့အဲ့တော့ကသူ့ရဲ့ရီးစားနဲ့ရန်ဖြစ်ပြီးတော့သူကအနိုင်ကျင့်နေဆိုတော့တိတ်ခွေထွက်လာလို့သူ့ရဲ့ကိုစားပြုတဲ့ကုမ္ပဏီကသူနဲ့စာချုပ်ပယ်ဖျက်လိုက်တာပါအဲ့ဒီတည်းကနေ10နှစ်ကြာအမှုပညာလောကကနေသူပျောက်သွားခဲ့ပြီးတော့2016မှာမှဒီဒုတိယကမ္ဘာစစ်အတွင်းက Desmond Doss အကြောင်းရိုက်ကူးတဲ့ Hacksaw Ridge ရုပ်ရှင်ကားနဲ့ Hollywood ကိုပြန်ပြီးတော့ရောက်လာတာဖြစ်ပါတယ်ရုပ်ရှင်ဝေဖန်ရေးသမား Gil Robertson က
Well, I guess it says that art wins out and you know, obviously Mr. Gibson is a very talented director and an actor and
Mel Gibson ဟာတိတ်ကိုပါရမီပြည့်ဝတဲ့ director လည်းဖြစ်သရုပ်ဆောင်မှာလည်းတိတ်တော်တဲ့သူပါသူ့အမှုပညာကပြန်ပြီးတော့ဥမော်လာပါပြီသူ့ရဲ့အမှုပညာဖန်တီးမှုကိုအခုထိုက်ထိုက်တန်တန်အသိအမှတ်ပြုခံရတာပါလို့ပြောသွားခဲ့ပါတယ်ရှင်ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တန့်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ရန်ကုန်မြို့ကကိုဟိန်းတီဟာရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါရဲ့ရှင်
။ကျွန်တော်တို့မြန်မာနိုင်ငံမှာရောကျွန်တော်တို့ဒီသက္ကဘာလုံးမှာရှိတဲ့လူသံဝိုင်းနိုင်ငံတိုင်းအကုန်လုံးကလည်းဒီချမ်းယူကျွန်တော်တို့စီစုံနေရနေပြီးတော့မှဆောင်ရွက်ကြပါတယ်ကိုလိုဒီနေချမ်းတဲ့နိုင်ငံကြီးချမ်းတဲ့တိုင်ဝမ်ကြီးချမ်းတဲ့ကပ္ပိုက်ဖြစ်အောင်ဆိုပြီးတော့မှသမ္မတတွေပဲဖြစ်ဖြစ်နိုင်ငံကြီးကောင်းဆောင်တွေပဲဖြစ်ဖြစ်တခြားနယ်ပယ်အသီးသီးကောင်းဆောင်နိုင်ဖြစ်ဖြစ်ဘာသာရေးကောင်းဆောင်နိုင်ဖြစ်ဖြစ်အကုန်လုံးကနေချမ်းဖို့ယူရဲကျွန်တော်တို့ဒီကြောက်ကြပါတယ်သူတွေအကုန်လုံးဆောင်ရွက်ကြပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီနေ့ဒီချိန်ဒီပေါ့ဒီလိုချင်တဲ့နေချမ်းရေးတွေကျွန်တော်တို့နိုင်ငံမှာရောဒီကပ္ပတိုင်ဝမ်မှာရောလိုချင်တဲ့နေချမ်းရေးမရကြသေးပါဘူးဒီနေ့ channel ပတ်သက်ရင်ကျွန်တော်ယူကြည့်တာတခုကတော့ဒီတစ်ဖက်နဲ့တစ်ဖက်ပြဿနာဖြစ်တာပဲဒီပြည်ညာဖြစ်တာဖြစ်နေချမ်းဖို့အတွက်ဆွေးနွေးကြပြီးလို့ကြပြီးဟဲ့ဆိုရင်တော့ကျွန်တော်တို့ဒီဖက်စလုံးမှာအမှန်တကယ်နေချမ်းရှင်တဲ့စိတ်ရှိဖို့ပဲလိုအပ်ပါတယ်ဖက်စလုံးမှာအဲ့ဒီစိတ်မရှိရင်တော့စပွဲဝဲမှာပဲဖြစ်ဖြစ်ခမ်းမကြီးထဲမှာပဲဖြစ်ဖြစ်ညီပြီးနေရာညီပြီးဒေသမှာပဲဆွေးနွေးဆွေးနွေးရ အဲ့ဒီစွန်းနီဘွဲကဘယ်တော့မှအညစ်ချမ်းတဲ့စွန်းနီဘွဲတွေဖြစ်လာလို့မရှိပါဘူး definite ဖြစ်ရန်ဖြစ်ကြပြီးအညိုတေးတွေနဲ့တရက်ကလုံလိုက်နောက်တရက်ကပြန်လုံလိုက်တရက်ကလုံလိုက်နောက်တရက်ကပြန်လုံနိုင်တယ်အဲ့ဒီဟိုမပြီးဆုံးနေတဲ့တန်တရားဒီဘယ်တော့မှအညစ်ချမ်းမှာမဟုတ်ပါဘူး definite တစ်ဖက်ကြမှာအညိုတေးတွေမရှိဘဲနဲ့ညစ်ချမ်းရေးကိုရှေ့ရှုနေတဲ့စိတ်ဓာတ်ဒီစည်တနာခံရှိမှာပဲကျွန်တော်တို့ဒီ22ဦးကြောင့်မှာမှတ်ကတဲ့ညချမ်းရေးကိုကျွန်တော်ရရှိမှာဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရကြီးအကြီးကြီးဆုံးနဲ့ဒီအခြေခံရောက်ဆိုကျွန်တော်တို့စေတနာဒီညချမ်းရေးစေတနာပါဒီကျွန်တော်တို့ညချမ်းစေတနာကိုလုပ်နေရတဲ့နှစ်ပေါင်းနဲ့ကျွန်တော်တို့များစွာ50 60ကျော်သွားပါပြီခုချိန်ဒီညချမ်းဆိုတာဖြစ်မလာသေးပါဘူးဖြစ်ဖို့နောက်ဆက်တော့မှကျွန်တော်တို့ရှင်းရှင်းပြောပြီးပုံပြင်ပြောတော့မတွေ့သေးပါဘူးအဲ့ဒီညချမ်းရေးဖြစ်စေတဲ့အကုန်လုံးစွန်းနီဘွဲတွေမှာသူတို့ညှိနှိုင်းရတဲ့အချက်တွေအများကြီးသူတို့တောင်းဆိုရရရောလက်လျောမှုတွေရောညှိလို့မရတဲ့အချက်တွေအများကြီးအများကြီးဘယ်တော့ပဲအချက်တွေအချက်လက်တွေညှိလို့မရတဲ့အရာတွေများပြားပါသေးဒီနှစ်ဦးနှစ်ဖက်ကြားမှာညချမ်းချင်တဲ့ဒီစေရင်စေတနာမှတ်ကန်ရှိရင်အဲ့ဒီစကဝမ်းတွေအချမ်းနဲ့လဲစွန်းနီဘွဲမလို့ပါဘူးနှစ်နဲ့ဆယ်လဲစွန်းနီဘွဲမလို့ပါဘူးကျွန်တော်တို့ဟိုအရင်ကျွန်တော်တို့ဒီဟိုပြည်တွင်းဆက်စပ်ဖြစ်ကြတဲ့ဆဲသားလက်နဲ့ကံရီဆိုတာနည်းနည်းလေးပါအခုမှတော့အများကြီးပါဘယ်သူတွေမှတော့မသိတော့ပါဘူးအခွဲရရတယ်မှန်တကယ်ညှိချမ်းချေဆိုရတော့ဘယ်အခွဲပဲဖြစ်ဖြစ်ဘယ်အင်အားကြီးပဲဖြစ်ဖြစ်အရာနဲ့လည်းလူပဲဖြစ်ဖြစ်ညှိချမ်းချင်တဲ့စိတ်ရှိတော့ညှိချမ်းမှာညှိချမ်းမှုကရမှာပါမရှိတော့အင်အားနဲ့လည်းအခွဲစည်းမှာဖြစ်ဖြစ်အင်အားကြီးတဲ့အခွဲတွေမှာညှိချမ်းချင်တဲ့စိတ်မရှိဘူးဆိုတော့နောက်နှစ်တည်းအရယ်ဘရောမညချမ်းရမှာမဟုတ်ပါဘူးအဲ့ဒီအချက်လက်တွေညှိနိုင်လို့မရဘူးဆိုတာတွေကတော့အဲ့ဒါဒုတိယအဖြစ်ပါညှိချချင်တယ်ဆိုရင်အဲ့ဒီအချက်လက်တွေကရောလို့ညှိနိုင်လို့မရဘူးဆိုတာဘရောမမရှိပါဘူးအဲ့ကြောင့်ကျွန်တော်နောက်ဆုံးနေ့ပြောချင်တာတော့ညှိချမ်းရရရှိဖို့အတွက်ညှိချမ်းချင်တဲ့ကျွန်တော်တို့လူအဖွဲ့အစည်းဖြစ်ဖို့အတွက်ဆိုရင်တော့ပဋိပက္ခတွေမဖြစ်ဖို့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ကြမှာညှိချမ်းချင်တဲ့အမှန်တကယ်ညှိချမ်းချင်တဲ့အစ်စ်ကိုမွေးမြူနိုင်ဖို့နဲ့စည်ရင်းစည်စနာညီချမ်းချင်တဲ့စည်ရင်းစည်စနာကိုကျွန်တော်တို့ရှိဖို့အရေးကြီးလို့ပဲလို့ကျွန်တော်ပြောချင်ပါသေးတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်အားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါရှင
်တရားလူတော်ရှင်နေကြီးဦးကိုနေလို့ကြံခံရတဲ့ဖြစ်ရပေါ်မြို့သားဒီမိုကရေစီအဖွဲ့ချုပ်အင်ဒီပါတီနာယကသူတော်ဦးတင်ဦးကအပြင်းထန်ပြစ်တင်ရှုတ်ချပါတယ်ရှင်နေကြီးဦးကိုနေရာအင်ဒိုနီးရှားနိုင်ငံခီးစဉ်တစ်ခုကနေတနင်္ဂနွေနေ့ကပြန်ရောက်ပြီးအချိန်ပိုင်းအတွင်းမှာပဲရန်ကုန်လေစိတ်မှာတနသမားတူကအနီးကပ်ဖြစ်ခတ်လုကြံတဲ့အတွက်တည်ဆုံသွားရတာပါ။အစ္စလမ်ဘာသာဝင်ဖြစ်တဲ့သူ့ရဲ့နာယေခန္ဓာကိုတော့ဒီကနေ့ညနေပိုင်းကရေဝေးတုတ်တန်အစ္စလမ်သင်္ချိုင်းမှာလုခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့အငင်းပွားပွဲမှုရေးစီဝါနေနေရေးစစ်ဆင်မှုကိုဖိလစ်ပိုင်ရဲတပ်ဖွဲ့ကအဆုံးသတ်လိုက်ပါပြီ။တောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တူမှုရေးတိုက်ဖြတ်ရေးတာဝန်ရှိသူတွေရဲ့လက်ချက်နဲ့တည်ဆုံသွားပြီးတဲ့နောက်အခုလိုရဆန်းလိုက်တာပါ။ဖိလစ်ပိုင်ရဲချုပ်ရဲ့အဆိုအဖြစ်စိုးသွမ်းသူတွေလို့ဆိုရဲအချင်းပြတ်ချစားတဲ့ရဲတပ်ဖွဲ့ဝင်တွေကိုဖယ်ရှားဖို့အတွက်ရဲတပ်ဖွဲ့တွင်ရှင်းလင်းတန့်စင်ရေးအစီအစဉ်တစ်ခုကိုမူရနေနေရေးတပ်ဖွဲ့ကလုပ်ဆောင်မယ်လို့ရဲချုပ်ရိုလန်ဒိုလာရိုစာကပြောပါတယ်။ရဲတပ်ဖွဲ့ဝင်40ရာခိုင်နှုန်းအထိဟာအချင်းပြတ်ချစားသူတွေဖြစ်တယ်လို့သမရဒူတာဒီကပြောင်းဆွဆွဲပြီးနိုင်ပိုင်းအတွင်းမှာပဲရဲချုပ်ရဲ့ကြေညာချက်ထွက်လာတာပါ။ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်နိုင်ငံတည်းဝင်ခွင့်ပိတ်ပင်ကတ်သက်ထားတဲ့အမိန့်နဲ့ပတ်သက်ပြီးသမရဒေါ်နယ်ထရမ့်ကဆက်ပြီးတော့အခုကံကာကွယ်ပြောဆိုနေပါတယ်။ပြဿနာတွေမရှိသလောက်အားလုံးအစဉ်ချောနေတယ်လို့မိမိလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကသူ့ကိုပြောတဲ့အကြောင်းဒီကနေ့မနေ့မှာ Twitter ကနေ Mr. Trump ကအတော်များများရေးထားပါတယ်။ IS အစွန်းရောက်ဖွဲ့ဟာ Syria နဲ့ Iraq မှာအဆုံရှုံတွေနဲ့ရင်ဆိုင်နေရပေမဲ့လေ Syria ရှေ့ပိုင်းက Deir ez-Zor မြို့မှာတော့သမရ Bashar al-Assad ကိုတစ်ဆာခံတဲ့တပ်ဖွဲ့တွေအပေါ်အသာစီးရနေပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့မိုဟာမက်ဇူဘေးလ်အထာရတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49 50တို့ကနေဖတ်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.